Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောရရှင်များရှင် VOA American သံမြန်မာပိုင်းစီစဉ်ရဲ့2021ခုနှစ်ဇွန်လ14ရက်တနင်္လာနေ့မနက်ခင်းစီစဉ်တွေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။မြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိ VOA Radio အစီအစဉ်ကို line to meter 25 40 50တိတုကနေဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်။ကျမသင်္ကီထိုက်ပါရှင်။ဒီမနေ့ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်။ဒီကနေ့အစီအစဉ်မှာတော့မြန်မာနဲ့နိုင်ငံတကာထိတ်တန့်ရောက်သတင်းတွေကိုအရင်ဆုံးတင်ပြပေးဖို့ရှိပြီ
းဒီဒေါက်တာထားထားလေးတို့နဲ့နောက်ထပ်ဆရာဝန်25ယောက်ပေါ့စုစုပေါင်း25ယောက်ကိုသူတို့ကဒီပုံမှန်တွေတက်ပြီးတော့ပုံမှန်ကလည်းအခုဆိုရင်3ခုဖြစ်သွားတယ်ပေါ့နော်905ကရဲ့ second key ရဲ့ဒီနိုင်ငံတော်
ဆရာနာသိမှုကိုအလုံးမစင်းမဲ့ဆန့်ကျင်ဆန္ဒပြနေတဲ့ဆရာဝန်တွေကိုဖမ်းဆီးနေတာနဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းချက်တစ်ခုကိုနားဆင်ကြရမှာပါဒီနောက်မှာတော့ဆရာနာရှင်တော်လှန်ရေးတဲ့ကအမျိုးသမီးတွေရဲ့အခမ်းကဏ္ဍကိုဆွေးနွေးထားတဲ့မြမအရေးဆွေးနွေးခန်းကြည်ရင်းသတင်းသုံးသက်ချက်မြမကြီးကပေးစာနဲ့သတင်းတွေတဲ့ခါသူတအပတ်စဉ်ခဏတွေကိုနားဆင်ကြရပါမယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးကြပါမယ်ရှင်
။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုရောအာဏာသိမ်းပြီးတဲ့နောက်စစ်ကောင်စီရဲ့လုံခြုံရေးတပ်ဖွဲ့တွေကအရသာပြည်သူတွေအပေါ်အကြမ်းဖက်မှုတွေကိုပါ G7 ဆက်မှုထိပ်သီး9နိုင်ငံခေါင်းဆောင်တွေကပြင်းပြင်းထန်ထန်ရှုတ်ချခဲ့ကြတယ်လို့ American သမ္မတအင်ဂျူကတင်းငင်းရင်းနေမှာကြီးညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်ဗြိတိန်နိုင်ငံအနောက်တောင်ပိုင်း Cornwall က Garbage County မှာဇွန်လ17ရက်ကနေ23ရက်နေ့အထိ3ရက်တာကျင်းပခဲ့တဲ့ထိပ်သီးအစည်းအဝေးကနေ G7 ခေါင်းဆောင်တွေသဘောတူညီမှုရခဲ့ကြတာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာနဲ့မြန်မာလုံခြုံရေးတပ်ဖွဲ့ရဲ့အကြမ်းဖက်မှုတွေကိုအပြင်းထန်ဆုံးအသုံးအနှုန်းနဲ့ရှုတ်ချလိုက်ကြောင်း Garbage Bay ကြီးညာစာတမ်းမှာဖော်ပြထားပါတယ်ဒါအပြင်တရားလည်လွတ်ဖမ်းဆီးထားသူတွေကိုအမြန်ပြန်ပြီးလှုပ်ပေးဖို့ပါတောင်းဆိုလိုက်ပြီးမြန်မာနိုင်ငံမှာတည်ငြိမ်မှုနဲ့ဒီမိုကရေစီရရှိရေးအတွက်ငြိမ်းချမ်းစွာဆောင်ရွက်မှုကိုထောက်ခံပံ့ပိုးပေးမှာဖြစ်ကြောင်းလည်းပြောပါတယ်။မြန်မာအရေးအတွက်အာဆီယံကအဓိကကဏ္ဍကနေလှုပ်ဆောင်ဖို့ထပ်မံတောင်းဆိုလိုက်သလိုအာဆီယံကရရှိထားတဲ့မြန်မာနိုင်ငံဆိုင်ရာဘုံသဘောတူညီချက်9ရပ်ကိုထောက်ခံပြီးဒါကိုအမြန်အကောင့်ထဲပို့ဖို့လည်းတိုက်တွန်းလိုက်ပါတယ်။ဒါအပြင်မြန်မာစစ်တပ်အတွက်လက်လက်ရောင်းချတာအထောက်ကူပေးတာတွေမလုပ်ဖို့ထပ်မံကတိပြုလိုက်ပြီးစီဝိုင်းလုပ်ငန်းရှင်တွေအနေနဲ့လည်းအလားတူလှုပ်ဆောင်မှုတိုက်တွန်းခဲ့ပါတယ်။ G7 နိုင်ငံတွေအနေနဲ့မြန်မာနိုင်ငံတိုးတက်ဖို့လိုအပ်တဲ့နောက်ထပ်အရေးယူဆောင်ရွက်မှုတွေကိုညီညီညွတ်ညွတ်နဲ့လှုပ်ဆောင်မှာဖြစ်ကြောင်းလည်းပြောပါတယ်။ဒါအပြင်မြန်မာနိုင်ငံကလိုအပ်နေတဲ့သူတွေ၊နေရဆန့်ခွာထွက်ပြေးရသူတွေအတွက်အနှောင်အဖွဲ့ကင်းတဲ့လူသားချင်းစာနာမှုအကူအညီတွေပေးခွင့်ပြုဖို့လည်းတောင်းဆိုလိုက်ပါတယ်။လူကိုယ်တိုင်တက်ရောက်ကြတဲ့ဒီထိပ်သီးအစည်းအဝေးကို G7 အဖွဲ့ဝင်တွေဖြစ်ကြတဲ့American, Britain, Finland, Germany, Japan, Canada နဲ့ Italy နိုင်ငံတို့ကခေါင်းဆောင်တွေအပြင် Australia, South Africa နဲ့ South Korea ခေါင်းဆောင်တွေပါတက်ရောက်ခဲ့ကြတာဖြစ်ပြီး India ကတော့ online ကနေတက်ရောက်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းမှုကိုဆန့်ကျင်နေသူတွေကိုစစ်တပ်ကအကြမ်းဖက်နှိမ်နှင်းမှုတွေအဆုံးသတ်ဖို့ဖျားချောင်းတွေကိုမတိုက်ခိုက်ဖို့နဲ့လူသားချင်းစာနာမှုအကူအညီပေးမှုကိုခွင့်ပြုဖို့မြန်မာခရီးယာဖုန်းတော်ကြီးတွေကကျင်းညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။ကရားတီနယ်လိုက်ကော်မြို့မှာခရီးယံဖျားချောင်းတွေအတိုက်ခိုက်ခံခဲ့ရတဲ့အတွက်တည်ဆုံးဒဏ်ရာမှုတွေရှိနေတဲ့အပြင်ဒေသခံထောင်ပေါင်းများစွာတောတောင်တွေထဲထွက်ပြေးပုန်းရှောင်နေရတာဖြစ်ပြီးအခုအချိန်မှာဆန္ဒရိတ်ခါပြက်လက်မဲ့အနေထားနဲ့ရင်ဆိုင်နေရတယ်လို့လည်းဂျူလာ7ရက်နေ့ကထုတ်ပြန်တဲ့ကျင်းညာချက်မှာဖော်ပြထားပါတယ်။တိုက်ပွဲတွေပဋိပက္ခတွေဖြစ်ပွားချိန်မှာခရီးယံချက်ချောင်းတွေဇေဒီပထိုးဖျားချောင်းကန်တွေစေယုံတွေနဲ့ကျောင်းတွေကိုမတိုက်ခိုက်ဖို့နိုင်ငံတကာကနေတတ်မှတ်ထားတာကိုလေးစားလိုက်နာဖို့လည်းပန်ကြားခဲ့တာပါ CBCM မြန်မာကက်သလစ်ဖုန်းတော်ကြီးများအဖွဲ့ဥက္ကဋ္ဌဖြစ်တဲ့ရန်ကုန်ရိုမန်ကက်သလစ်ဂိုင်းချုပ် Cardinal Charles Mumbo ဦးဆောင်တဲ့မြန်မာကက်သလစ်ဖုန်းတော်ကြီးတွေကမြန်မာနိုင်ငံမှာရေရှည်ငင်းချင်းရရအောင်ဥတီဆောင်ရွက်ကြဖို့နဲ့ဒေသခံတွေရဲ့လူသားခုံတိတ်ခါကိုလေးစားဖို့မြန်မာပြည်သူအားလုံးနဲ့တကွစစ်ကောင်စီနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG တို့ကိုပါတောင်းဆိုလိုက်တာဖြစ်ပါတယ်စစ်တပ်အာဏာသိမ်းတာလေးလကျော်လာပြီဖြစ်တယ်နဲ့အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုရန်ကုန်မန္တလေးအပါအဝင်မြို့ကြီးတွေမှာသာမကပြည်နယ်နဲ့တိုင်းဒေသတွေမှာပါတွေ့နေရဆဲပါ လုံခြုံရေးတင်းတင်းကျပ်ကျပ်ချထားတဲ့ရန်ကုန်မြို့မှာတနင်္ဂနွေနေ့ကလူငယ်လေးတွေဥဆောင်တဲ့အလျက်တပြက်ဆန္ဒပြပွဲပြုလုပ်ခဲ့ကြပြီးဒီမိုကရေစီလိုလားချောင်းနဲ့ဆင်အာနာရှင်အဆုံးတရေးကိုတောင်းဆိုခဲ့ကြတာပါဆင်အာနာတိတ်မှုဆန့်ကျင်သူတွေရဲ့ဒီမိုကရေစီရေးတောင်းဆိုဆန္ဒပြမှုတွေနဲ့အတူလူနည်းစုတွေရဲ့အခွင့်အရေးတွေတွေ့ပါတောင်းဆိုမှုတွေလည်းတိုးလာနေတာပါတနင်္ဂနွေနေ့ကတော့ဆိုရှယ်မီဒီယာတွေမှာဝတ်စုံအမဲတွေဝတ်ဆင်ထားတဲ့ပုံတွေတင်ကြပြီးရိုဟင်ဂျာတွေအတွက်လှုပ်ရှားမှုတွေပြုလုပ်ခဲ့ကြပါတယ်။ Black for Rohingya လို့ hashtag နဲ့ Twitter မှာတင်ခဲ့သူကတိုင်းနဲ့အချီရှိခဲ့တာပါ။ရခိုင်ပြည်နယ်မှာစစ်တပ်ကနေမြင့်ရှင်းနေတဲ့နောက်ပိုင်း Bangladesh ဖက်ထွက်ပြေးတဲ့ Rohingya က9သိန်းခွဲနီးပါးရှိပြီးသူတို့ဟာ Bangladesh ကဒုက္ခသည်စခန်းတွေမှာနေထိုင်နေရတာပါ။ Rohingya ဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့ဒီဒုက္ခသည်တွေကိုပြန်ပြီးလက်ခံမယ်လို့ပြောထားတာဖြစ်ပြီးအခုထိတော့အကောင့်ထဲမပေါ်နိုင်သေးပါဘူး။ဖေဖော်ဝါရီလစစ်တပ်အာဏာသိမ်းပြီးချိန်ကစလို့ကိုရိုနာဗိုင်းရပ်စ်ကရောဂါဆန်ရံကန့်သတ်မှုတွေကိုလှည့်လျော်ရှုထားပြီးဆန္ဒသိမ်းမှုဆန့်ကျင်ဆန္ဒပြနေတဲ့မြန်မာနိုင်ငံမှာတနင်္ဂနွေနေ့က24နာရီအတွင်းကိုဗစ် -19 အကူးစက်ခံရသူအတည်ပြုလူနာသက်383ယောက်ရှိနေပြီးအခုဆိုအကူးစက်ခံသူစုစုပေါင်းက14,500ကျော်နေပြီလို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကဇွန်လ23ရက်တနင်္ဂနွေနေ့မှာသတင်းထုတ်ပြန်ပါတယ်ဒါဟာစနေည၈နာရီကနေတရက်အတွင်းကူးစက်မှုဖြစ်ပြီးဓာတ်ခွဲနမူနာ3000နီးပါးကိုဆစ်ဆေးရကတွေ့ရှိခဲ့တာဖြစ်ပါတယ်။အခုချိန်ထိတေဆွန်ရသူက3244ယောက်ရှိနေပါတယ်။ဓာတ်ခွဲဆစ်ဆေးသူ2သိန်းကျော်ထဲမှာပြန်ပြီးတက်တာလာသူက3သိန်း3000ကျော်ရှိနေတယ်လို့လည်းဖော်ပြထားပါတယ်။မေလကုန်ပိုင်းကစပြီး24နာရီအတွင်းအကူးစက်ခံရတဲ့အတီးပြုလူနာဟာတရက်ကို100လောက်ဖြစ်လာနေတာကြောင့်တချို့မြို့နယ်တွေအတွက် stay at home အမိန့်ထုတ်ပြန်ခဲ့တာပါကိုဗစ်ကရောဂါကူးစက်မှုမြင့်တက်နေတဲ့သခိုင်းတိုင်းတွေကကလေးငယ်မှာဂျွန်လ10ရက်နေ့တရက်ထဲမှာတည်းတည်ဆွမ်းရသူက10ဦးရှိခဲ့ပါတယ
် VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.13 ဘိုင်းဒိုမီတာ40 kHz 9.13ဘိုင်းဒိုမီတာ51 kHz 5805နဲ့ဘိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့တနင်္လာနေ့မနက်ခင်းသတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ G7 ထိပ်သီးတွေ့ဆုံမှုဟာထူးခြားကောင်းမွန်တဲ့ပူးပေါင်းဆောင်ရွက်မှုဖြစ်ပြီးအကျိုးများစေတဲ့စည်းဝေးပွဲဖြစ်တယ်လို့သမ္မတဂျိုးဘိုင်ဒန်ကမှတ်ချက်ပေးပါတယ်အခုလိုတွေးဆမှုကနေကိုဗစ်ရောဂါကာကွယ်တက်ပြက်ရေးကမ္ဘာစီးပွားရေးပြန်လည်နှိုးထလာစေရေးနဲ့တရုတ်ရဲ့မကောင်းတဲ့အမူအကျင့်တွေပြောင်းလဲလာစေရေးအတွက်နာမည်ထုတ်ဖော်ပြောဆိုခဲ့တာပါ G7 ထိပ်သီးစည်းဝေးပွဲအပြီးထုတ်ပြန်တဲ့ကာဗစ်ပြန်လည်အော်ကြေညာချက်ထဲမှာတော့ကမ္ဘာစီးပွားရေးပြန်လည်နှိုးထလာစေဖို့ဒေါ်လာ12 trillion သုံးဆွဲသွားမယ့်အကြောင်းလဲပါဝင်ပါတယ်ဒါအပြင်တရုတ်နိုင်ငံကိုထိညှိနိုင်ရေးအတွက်တရုတ်ရဲ့ပိုးကပ္ပလမ်းမစီမံကိန်းကိုရှင်းပြနိုင်ဖို့ဝင်ငွေအလေအလတ်နဲ့ဝင်ငွေနဲ့နိုင်ငံဒီမှာရင်းမီလမ်းပန်းအခြေခံအဆောက်အုံတိဆောက်ပေးမယ်ပုံမကောင်းမွန်တဲ့ကဘာကြီးပြန်လည်ထူထောင်ရေးဆိုတဲ့ G7 ရဲ့ B3W စီမံကိန်းအသစ်လှုပ်ဆောင်သွားဖို့ကိုလည်းကြေညာခဲ့ပါတယ်တဘောင်းအပောင်းဝင်းချင်းထိန်းသိမ်းသမားတွေကဆန္ဒပြနေတဲ့ကြားကပဲဒီထိပ်သီးဆွေးနွေးပွဲမှာသဘောတူညီချက်မချနိုင်ခဲ့တဲ့အချက်ကတော့ရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးကိုလည်းအချိန်မှာအပိသက်လှုပ်ဆောင်နိုင်မလဲဆိုတာကြီးညာနိုင်ငံကြီးမရှိပါဘူးခင်ဗျာ G7 ကောင်းကောင်တွေဟာအင်္ဂလန်နိုင်ငံကာဗစ်ဘေးမှာကျင်းပတဲ့ထိပ်သီးဆွေးနွေးပွဲကိုတနင်္ဂနွေနေ့ကအဆုံးသတ်လိုက်ကြပြီးဆင်းရဲတဲ့နိုင်ငံတွေအတွက်ကိုဗစ်ကာကွယ်ဆေးတန်းတစ်ထောင်ကျော်လှူဒန်းသွားဖို့ကတိပြုခဲ့ကြသလိုတရုတ်နိုင်ငံနဲ့ပတ်သက်လို့လူအခွင့်အရေးချိုးဖောက်မှုကိစ္စအပါအဝင်ကိစ္စရပ်တော်များများကိုသတိပေးပြောဆိုလိုက်ပါတယ်ပြည်내သမ္မတမက်ခရွန်ကလည်းတရုတ်နဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ
် n'est pas un club hostile à la Chine.
G7 ဟာတရုတ်ကိုရန်လိုနေတဲ့အစုအဖွဲ့မဟုတ်ဘူးဆိုတာရှင်းရှင်းလင်းလင်းသိစေချင်ပါတယ်။ကျွန်တော်တို့ဟာဒီမိုကရေစီနိုင်ငံတွေသားဖြစ်ပြီးတရုတ်ကလက်တွဲလုပ်ဖို့အစဉ်အသင့်ရှိနေတဲ့ကမ္ဘာရေးရာကိစ္စရပ်တွေမှာအတူလက်တွဲလုပ်သွားဖို့ရည်ရွယ်ထားတာပါလို့ပြောသွားတာပါ။ G7 ကောင်းဆောင်တွေရဲ့ထုတ်ပြန်ချက်ထဲမှာတော့တရုတ်အနေနဲ့ဟောင်ကောင်နဲ့ရှင်ညန်းဒေသကဝီဂါလူမျိုးစုပေါ်လူအခွင့်အရေးချိုးဖောက်နေတာတွေကိုလေးစားလိုက်နာဖို့တောင်းဆိုပါတယ်။ဟောင်ကောင်အရေးဟာပြည်တွင်းရေးသာဖြစ်ပြီးဝင်ရောက်မဆွတ်ဖက်ကြဖို့တုံ့ပြန်ပါလေဒီတိုင်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆင်ကလည်းသတင်းထောက်တွေကိုပြောရမှာကုလသမဂ္ဂရဲ့ COVAX အစီအစဉ်အရ ဆင်းရဲတဲ့နိုင်ငံတွေကိုကိုဗစ်ကာကွယ်ဆေးတွေဖြန့်ဝေသွားမယ်လို့ဆိုပါတယ်။ဒါအပြင်ကိုဗစ် -19 ရောဂါပိုဘယ်ကနေစတင်ခဲ့တယ်လဲဆိုတာကိုထပ်မံစုံစမ်းမှုတွေလုပ်ဖို့တိုက်တွန်းခဲ့ကြပါတယ်ခင်ဗျာ။အစ္စရေးနိုင်ငံကို12နှစ်ကြာဦးဆောင်လာခဲ့တဲ့ဘန်ဂျမင်နတန်ယာဟူရဲ့အခမ်းအနားကိုအဆုံးသတ်စေပြီးဘာသာရေးအမျိုးသားရေးအစွန်းရောက် New Right Party ရဲ့ခေါင်းဆောင် Naftali Bennett ကဝန်ကြီးချုပ်အဖြစ်နဲ့ဣသရေလအစိုးရအဖွဲ့ကိုဥဆောင်သွားဖို့တနင်္ဂနွေနေ့ကကျန်းသစ္စာကြေညာလိုက်ပါတယ်။ဝန်ကြီးချုပ်အဖြစ်12နှစ်ကြာလာပြီဖြစ်တဲ့နေတန်ယာဟုရဲ့နိုင်ငံရေးသက်တမ်းကြီးထွားလာမှုကိုအဆုံးသတ်စေခြင်းနဲ့ရည်ရွယ်ချက်တစ်ခုတည်းမှသာဘုံသဘောတူညီချက်ရှိကြပြီးအခြားဘုံသဘောဆန္ဒသိမရှိကြတဲ့ပါတီ၈ခုနဲ့စုဖွဲ့ထားတဲ့ညွန်ပေါင်းအစိုးရထဲမှာဘန်နက်ကပထမ2နှစ်တာကာလကိုဝန်ကြီးချုပ်အဖြစ်တာဝန်ယူမှာဖြစ်ပါတယ်။ဘန်နက်ဟာနေတန်ယာဟုရဲ့နိုင်ငံရေးလက်တွဲပေါ်ဖြစ်ပြီး2019နဲ့20ကြားကာကွယ်ရေးဝန်ကြီးအဖြစ်တာဝန်ယူခဲ့သူပါ။အရင်ကဗန်နာရေးဝန်ကြီးဟောင်းဖြစ်ခဲ့တဲ့အသက်58နှစ်အရွယ်ယာလာဖစ်ကဝန်ကြီးချုပ်ဖြစ်လာမှာပါ။လာဖစ်ဟာပြီးခဲ့တဲ့မတ်လရွေးကောက်ပွဲအတွင်းနေတန်ယာဟုရဲ့လီကော့ပါတီပြီးရင်ဒုတိယမဲအများဆုံးနိုင်ခဲ့သူဖြစ်ပါတယ်။အခုအသစ်ဖွဲ့လိုက်တဲ့အစ္စရေးညွန့်ပေါင်းအစိုးရထဲမှာအာရဗ်ပါတီဖြစ်တဲ့ရမ်ပါတီလည်းပါဝင်ပြီးဣသရေလနိုင်ငံတွင်နေထိုင်တဲ့အာရဗ်လူမျိုးတွေကိုအကျိုးပြုရေးလှုပ်ဆောင်သွားမယ်လို့ညွှန်လင်းနေပါတယ်။ပြင်သစ် Open Tennis အမျိုးသားတူဦးချင်းပြိုင်ပွဲကိုတနင်္ဂနွေနေ့က Paris မြို့မှာကျင်းပခဲ့ရမှာဆာဗီးယားနိုင်ငံသား Tennis အကျော်မော် Djokovic က Greece တန်းတဲ့သမား Stefanos Tsitsipas ကို 6-4, 6-6, 6-2, 6-4 နဲ့အနိုင်ရပြီး Grand Slam ဆုဖလားကို19ချိန်မြောက်ဆုကူးသွားပါတယ်။သူအနိုင်ရတာနဲ့ပတ်သက်လို့ဂျိုကိုဗစ်ကပြန်ပွဲအပြီးအခုလိုပြောပါတယ်
။ C'est vraiment un privilège
ကျွန်တော်ရဲ့အဖွဲ့သားတွေကိုရောကျွန်တော်နီးပြားနဲ့ကျွန်တော်မိသားစုကိုပါကျေးဇူးတင်ပါတယ်။ဒီကစားပွဲဟာစိတ်ပိုင်းဆိုင်ရာရောကိုယ်ခန္ဓာပိုင်းအရာပါအရန်ခက်ခဲပါတယ်လို့ပြောသွားတာပါ။၄နိုင်နဲ့17မိနစ်ကြာ၅ပွဲဆက်တိုက်ကစားခဲ့ရတဲ့ဒီဘိုလူပွဲမှာဂျိုကိုဗစ်ကအစောပိုင်း2ပွဲရှုံးနေခဲ့ရတာကကတ္တတွေကစားပြီးနောက်3ပွဲမှာဇက်တိုက်အနိုင်ရပူဆွဲခဲ့တာဖြစ်ပါတယ်။ကမ္ဘာအဆင့်တစ်ရှိတဲ့ဂျိုကိုဗစ်ဟာပြီးခဲ့တဲ့တစ်ပတ်ကျင်းပတဲ့ဆီမီဖိုင်နယ်ပွဲမှာမြေဈေးကွင်းတို့ရဲ့ဘရင်လို့တင်စားခေါ်ကြတဲ့ရာဖဲလ်နာဒါကိုအနိုင်ရပြီးဘိုလူပွဲတက်လာသူဖြစ်ပါတယ်ခင်ဗျာ
။တနင်္လာနေ့မနေ့ခင်ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးခဲ့တာပါ။အခုတော့ဆက်သွယ်မေးမြန်းချက်တစ်ခုကိုထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံကျန်းမာရေးနဲ့အားကစားဝန်ကြီးဌာနတိုးချက်ကာကွယ်ဆေးတို့လုပ်ငန်းစီမံချက်ညွှန်ကြားရေးမှူးဒေါက်တာထထလင်းနဲ့မိသားစုကိုဇွန်လ10ရက်နေ့မှာစစ်တပ်ကဖမ်းဆီးခဲ့တယ်လို့တခြားဆီယနာသိမ်းမှုကိုဆန့်ကျင်ပြီးအလုံမစင်းတဲ့ CDM လှုပ်ရှားမှုမှာပါဝင်တဲ့အထူးကူတမားတော်3ဦးကိုလည်းဒီရပိုင်းအတွင်းဇက်တိုက်ဖမ်းဆီးပြီးကြီးလေးတဲ့ပြစ်မှုပုံမှန်တွေနဲ့တရားစွဲထားပါတယ်။ဆီယနာသိမ်းတာကြောင့်ထိခိုက်ရတဲ့ပြည်သူ့ကျန်းမာရေးဆောက်ရှောက်မှုစနစ်ကိုရတဲ့နည်းနဲ့တစ်ဖက်တစ်လမ်းကဝန်ဆောင်မှုပေးဖို့ကြိုးပမ်းနေတဲ့ CDM ဆရာဝန်တွေကိုစစ်ကောင်စီကအညှို့ထားလိုက်လံဖမ်းဆီးနေတာလို့ CDM လှုပ်ရှားမှုမှာပါဝင်တဲ့လုံးချုပ်ရေးအရာအမည်မဖော်လို့တဲ့ဆရာဝန်က VOA ကိုပြောပါတယ်။မိုင်းရင်ချင်းနိုင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
။အခုဒီဒေါက်တာထထလင်းကိုမိသားစုလိုက်ဖမ်းဆီးပြီးတော့အခုစွဲချက်တွေထပ်ပြီးတော့တင်လိုက်တယ်ပေါ့နော်။ပုံမှန်တွေထပ်ပြီးတော့အလုံးပေါင်း3ခုဖြစ်သွားတယ်ဆိုတော့အဲ့ဒီအခြေအနေကိုအရင်ဆုံးပြောပြပါအောင်ရှင်။
ဒီကောက်ကတော့သူကလေသူတို့ကဒီဒေါက်တာထထလင်းတို့နဲ့နောက်ထပ်ဆရာဝန်25ယောက်ပေါ့စုစုပေါင်း25ယောက်ကိုသူတို့ကဒီပုံမှန်တွေတက်ပြီးတော့ပုံမှန်ကလည်းအခုဆိုရင်3ခုဖြစ်သွားတယ်ပေါ့နော်905ကရဲ71ရဲ့ပြည်နိုင်ငံတော်သစ္စာဖောက်ပြမှုရဲ့ကျွန်တော်တို့ပုံမှန်ရဲ့အကြီးကြီးတွေသူတို့တက်ပြီးတော့ပေါ့နော်ဒီဟာတွေကျွန်တော်တို့ဆွဲလာတွေ့ရပါတယ်ဒေါက်တာထထလင်းအပြင်နောက်ထပ်နောက်ထပ်လည်းသူအထူးကုဆရာဝန်3ယောက်ကိုလည်းထပ်မံပြီးဖမ်းဆီးထားပါတယ်ဗျ။ဒါအပြင်နောက်ထပ်အိုက်ကဲကအိုက်ဖွေကဒီဆရာဝန်လေးတစ်ယောက်ရဲ့ဒီဒေါက်တာဇင်မင်းထွန်းရဲ့မိဘနှစ်ပါးကိုလည်းဒေါက်တာဇင်မင်းထွန်းကိုဖမ်းဆီးစင်မှာမတွေ့တဲ့အတွက်မိဘနှစ်ပါးကိုဖမ်းဆီးသွားပါတယ်ဗျ။
အဲ့တော့ဒီဒေါက်တာဇင်မင်းထွန်းရဲ့မိဘနှစ်ပါးကိုဖမ်းဆီးသွားတာကဘယ်တော့ကဖြစ်သွားတာလဲရှင
်။ဘယ်တော့ကဖြစ်သွားဆိုဒီနေ့ပါဗျ။ဒီနေ့13ရက်ချွန်းမှာဖမ်းလာပါဗျ
။ဒီဆရာဝန်လေးကိုအခုစစ်ကောင်စီကအတင်းလိုက်ပြီးတော့ဖမ်းဆီးနေရတဲ့အကြောင်းရင်းကဘာပါလဲရှင်
အဓိကကတော့သူတို့ကပုံမှန်ကျမ်းမာရေးဆောင်ဆောင်မှုလုပ်ငန်းတွေပြန်လည်ပြီးတော့ဖြစ်မှာကိုသူတို့အရင်ကြောက်တယ်။ပြီးတော့တော်တော်ဒေါက်တာဇော်ဝေစုကိုလည်းသူတို့အညှိုးထားတယ်။အညှိုးထားတဲ့အတွက်ကျွန်တော်မသိတော့ရပေါ့နော်။ကျမ်းမာရေးဆောင်ဆောင်မှုဒါလက်လက်ကိုင်းပြီးတိုက်တာလည်းမဟုတ်ဘူး။ကျောင်းအဖောက်ခွေးနေလုပ်နေတာလည်းမဟုတ်ဘူး။ဒါပြည်သူကျမ်းမာရေးဆောင်ဆောင်မှုလုပ်ငန်းတွေပြန်လည်ပြီးတော့ဒီပြတ်သုံးသွားတဲ့စနစ်ကိုပြန်လည်ပြီးတော့ဒီဆရာဝန်ကြီးကစီဂျန်လုပ်ထားပေးမယ်။ပြန်လည်ပြီးတော့ပြူထောင်တဲ့ဟာကိုသူတို့ကဖြတ်လို့ဖြစ်စီလောက်တာပေါ့နော်ဒီသူတို့သူတို့ပြန်ရတော့ဒီဒေါက်တာဇော်ဝေစုကိုညှိထားပြီးတော့ဂျန်နဲ့ဒီဆရာဝန်လေးကြီးကိုလည်းဟိုမဆိုင်တဲ့လူကြီးကိုလည်းဟိုဒီလိုအမှုကြီးတက်ပြီးတော့ဖိနှိပ်တယ်ပေါ့နောက်ထပ်လူကြီးဒီလိုမျိုးမထကြရအောင်ဂျမ်းမိုင်ဝန်ထမ်းတွေမထကြရအောင်ဖိနှိပ်တယ်ပေါ့အဲ့လိုမြင်ပါလေကစီဒီအမ်ပြပြအောင်လုပ်တယ်လို့မြင်ပါလေက
စစောပြောသားတယ်ဟို CDM ဝင်ထားတဲ့ဆရာဝန်တွေအထူးကူတွေပေါ့နော်အားလုံးသူတို့ကတည်သူကျမ်းမာရေးစောင့်ရှောက်မှုလုပ်ငန်းကယွယွင်းသွားတာပေါ့နော်အဲ့တော့ဒီတည်သူစေယုံတွေမှာယွယွင်းနေတော့သူတို့ကတစ်ဖက်တစ်လမ်းကနေပြီးတော့သူတို့ကအခုဟိုတခြားနီးလန့်အနေနဲ့ဆောင်ရွက်နေရလားဘယ်လိုပုံစံမျိုးအနေနဲ့သူတို့ကအဲ့လို CDM ဝင်ထားတဲ့ဆရာဝန်တွေကဒီတည်သူကျမ်းမာရေးစောင့်ရှောက်တဲ့လုပ်ငန်းတွေဘယ်လိုပုံစံမျိုးနဲ့ဆောင်ရွက်နေလို့လဲရှင်
ဒီ CDM ပြုလုပ်ထားပေးမယ် CDM လောက်ကျန်အဓိကရည်ရွယ်ချက်ကဒီ civil disobedience movement လို့ခေါ်တဲ့ CDM ပြုလုပ်ခြင်းရည်ရွယ်ချက်ကစစ်ကောင်စီရဲ့မတရားတပြားနာသိမ်းမှုမကျေနပ်တဲ့တိကျမှိုင်းဝန်ထမ်းတွေကစတင်ပြီးတော့စီကြံလုပ်တဲ့၆ဝန်ထမ်းတွေပါလာတယ်။ဒါပေမဲ့ကျမှိုင်းဝန်ထမ်းဆိုတာကတခုရဲ့လူနာကိုပြစ်မထားဘူး။လူနာကိုရတဲ့နေကျမှိုင်းဆောင်ရှောက်မှုပေးတယ်ပေါ့နော်။အစပိုင်းမှာဆိုရင် character စီကံနေတိုင်းတကာတွေအသေးအနေနဲ့လိုက်ပြီးဆောင်ရှောက်ပေးတာရှိတယ်။စီကံနဲ့ဖွင့်ပြီးတော့ဒါလေးကိုလည်းသူတို့ကလိုက်ပြီးတော့ခင်းနေတယ်ပါစီနဲ့ဒါတွေကိုဆိုရင်လည်းလုတ်ခဲ့ပြီးသားပါပေါ့နော်။ဒါပေမဲ့လည်းသူလည်းချုပ်လှုပ်ဝဲနေရတယ်မှာစစ်ကံတွေဖြစ်ပြီးပြည်သူ့ကျမ်းမာရေးဆောင်ရှောက်မှုလုပ်ငန်းတွေပြီးနေတယ်။စီရင်ကျမ်းမာရေးဝန်ထမ်းတွေအများကြီးရှိပါသေးတယ်ဗျ။ဒီထဲမှာမှအခုခန့်ခန့်လိုက်ဒီသူတို့ဝရမ်းထုတ်ပြီးကြော်ညာတဲ့ဒီ25ရောက်ကလည်းဒေါက်တာထထလေးကိုပါဝင်ပေါ့နော်25ရောက်ကလည်းလူရတဲ့နေနဲ့ပြည်သူကိုကျမ်းမာရေးဆောင်ရှောက်ပေးဖို့အတွက်ဒီစနစ်တွေစနစ်ကြဖြစ်အောင်ရည်ဆွဲပြီးတော့လုပ်နေတဲ့အချိန်မှာပဲသူတို့ကဒီလိုဖိနှိပ်သွားတာပါဗျ။ဒီကျန်ကမီနီပညာရီတယ်လီနီပညာရီနဲ့တာမှုပေးဖို့စီစဉ်ဆောင်ရွက်နေတဲ့အချိန်မှာပဲသူတို့ကဒီလိုမျိုးဖန်ဆီးလိုက်တော့ဝရမ်းထုတ်ပြီးတော့ဖန်ဆီးကြိုင်တာဖန်ဆီးနေတာပါဗျ။ဒေါက်တာတတာလင်းဆိုရင်သူရဲ့မျိုးသားရောမမမဆိုင်တဲ့သူရဲ့မျိုးသားရောအဲဒီတော့သူရဲ့ခုနှစ်နှစ်ရဲ့ကလေးရောသူရဲ့တနေချင်းသားမိရောဖန်ဆီးထားပါလေဗျ။ဒီတော့ဒီမဲ့ဥမာဒီမဲ့ဒေါက်တာစီမင်းချောင်းလို့ဆိုရင်သူမတွေ့ရတဲ့သူမိသားရဲ့ဖန်ဆီးရဆိုတာတော့ဒါတော်တော်ကြီးကိုတရားတော်လို့ပြောရမှာပါဗျ။
အဲ့တော့အခုဆရာဝန်တွေကိုလိုက်ပြီးတော့ဖမ်းဆီးနေတဲ့ကိစ္စမှာတစ်ဖက်မှာလည်း MRTV ကသတင်းကြေညာသွားချက်အရဆိုရင်ဒေါက်တာဇော်ဝေစုရဲ့ဒီညွှန်ကြားချက်အတိုင်းဒေါက်တာထထလင်းတို့ကလုပ်နေတယ်ဆိုတဲ့အကိုင်းနေတဲ့အဲ့ NUG အစိုးရရဲ့ညွှန်ကြားချက်ဆိုပြီးတော့သူဒီလိုချိတ်ဆက်ပြီးတော့ MRTV ကဖော်ပြသွားတဲ့ပုံမှာရောဘယ်လိုမြင်ပါလဲရှင
်အဲဒါကတော့သူတို့ကတော့ဒီတက်စီဒီအန်ဆရာဝန်တွေကိုတိတ်ခါချချင်တာရေဒေါက်တာဆောင်ဝေစုကိုတိတ်ခါထုတ်လိုက်ချင်တာရေပေါ့နော်သူရေဒေါက်တာဆောင်ဝေစုမမိတဲ့အခါမှာသူရေလူတွေကိုဘာလို့ဒီလိုလုပ်ကြတာဟဲ့ဆိုပြီးတော့သူကြောက်အောင်ဖြစ်နေတယ်နောက်ထပ်ဒီမျိုးတွေပြည်သူ့ကျမ်းစာဆောင်ချက်ကိုပြည်မဆရာဝန်တွေထပ်ပြီးမပေါ်လာအောင်သူတို့အောက်ကိုပြင်မယ်ပေါ့ငွေနဲ့ကုပါတာပြည်သူတွေရဲ့ကျမ်းစာဆောင်ချက်ပြည်မယ်ဆိုသူတွေထပ်ပြီးမလုပ်နိုင်လည်ရဲအောင်ပြောလို့ရှိစီဒီအန်ဝင်နေတဲ့ဆရာဝန်ကြီးအလုပ်ဒီလုပ်ငန်းဝန်ကြီးပြန်ဝင်ပို့ဖို့တချို့နေရာတွေမှာဆိုရင်ဒါစီဒီအန်ကြီးအကောင့်တွေနေရာတွေအများကြီးရှိနေပါသေးတယ်ပေါ့နော်ဒါတွေကိုသူကတက်တက်ပြီးတော့ဒီဟာကိုနမူစာနမူနာပြအနေနဲ့ဖြည့်ဖြည့်ချိန်ချောက်တယ်လို့ထင်ပါတယ်ဗ
ျမိုင်းရင်ချင်းနိုင်ဆက်သွယ်မေးမြန်းတင်ပြခဲ့တာပါရှင်မြန်မာနိုင်ငံဆင်အနာရှင်တော်လန်ရေးလှုပ်ရှားမှုတွေအလွှာဆုံးကအမျိုးသမီးတွေတက်တက်ကြွကြပါဝင်တဲ့အပြင်အခုလဲအမျိုးသားညီညွတ်ရေးအစိုးရ NUG မှာအမျိုးသမီးဝင်ကြီးဒုဝင်ကြီးတွေပါဝင်တာဟာကောင်းတဲ့အစပြုမှုဖြစ်တယ်လို့အမျိုးသမီးအခွင့်အရေးလှုပ်ရှားသူဒေါက်ခင်လေးကပြောပါတယ်။မိုက်အတန့်စင်ကဒေါက်ခင်လေးကိုဆက်သွယ်မေးမြန်းထားပြီးဒီသတင်းပိုင်းမြန်မာရေးဆွေးနွေးခန်းမှာတင်ပြထားပါတယ်ရှင
်။ကျွန်တော်တို့ဒီ February 1ရက်နေ့စစ်အာဏာစတင်ပြီးတဲ့အချိန်နောက်ပိုင်းမှာပြည်သူတွေကဒီလမ်းပေါ်ထွက်ပြီးတော့လူစုလူဝေးနဲ့ဆန္ဒပြကြတယ်ကရောကကြားရရပဲပေါ့နော်အဲ့ဒီမှာအမျိုးသမီးတွေဦးဆောင်တဲ့အဖွဲ့တွေကိုလည်းတွေ့လာရတယ်အဲ့ဒီအားကြောင့်မို့ဒီလူစုဒီတော်လှန်ရေးမှာအမျိုးသမီးရဲ့ခန္ဓာဘလောက်အရေးပါလဲဆိုတာကိုပြောပြပေးပါရှင
်ဟိုတော်လှန်ရေးမှာအမျိုးသမီးတွေရဲ့ခန္ဓာကကျွန်တော်တို့အခုခင်မှာမဟုတ်ဘူးပေါ့နော်ကျွန်တော်တို့လွတ်လပ်ရေးခေတ်ကပဲဖြစ်ဖြစ်အဲနောက်တစ်ခါကျွန်တော်1988တုန်းကပဲဖြစ်ဖြစ် ပေါ့နော်တောက်လျှောက်မှာကျွန်တော်တို့အမျိုးသမီးတွေရဲ့ပါဝင်မှုဟာအမနှဲပါဘူးပေါ့ဒါပေမဲ့ဟိုတည်တဲ့အတိုင်းပဲအရင်တော့ကဤပညာတွေတည်င်းချက်လက်တွေရယူနိုင်မှုဟာအကန့်အသတ်ရှိတဲ့အခါကျတော့လူတွေကချက်ချက်ပြင်းပြန်လည်းမသိဘူးအမျိုးသမီးတွေရဲ့ပါဝင်မှုကိုလည်းတည်တည်တနတ်အကုန်ပြုမှုတွေမရှိဘူးဒါပေမဲ့ဒီနေ့ခေတ်မှာတော့ကမ္ဘာကြီးမှာအချိန်နဲ့တပြေးညီတည်င်းတွေကိုရယူနိုင်မှုတွေရှိလာတဲ့အခါကျတော့ကျွန်တော်တို့အမျိုးသမီးရဲ့ပါဝင်မှုကိုဟိုကွင်းထဲမှာလုပ်နေတဲ့ဟာတွေကိုအားလုံးကိုမြင်တွေ့နေရတဲ့အတွက်အမျိုးသမီးရဲ့ပါဝင်မှုဟာဟိုပို့ပြီးတော့လည်းအင်အားတော့ညားလာတယ်ပို့ပြီးတော့လည်းအားရစရာကောင်းလာတာတော့ဒါဟိုချိန်တည်ပါပဲဒါပေမဲ့အခုမှပါတာမဟုတ်ဘူးကျွန်မပြောချင်တာတော့အရင်ကတည်းကလည်းအားရစရာကောင်းပါခဲ့တယ်အခုကတော့ပို့ပြီးတော့ဒီမျိုးဆက်သစ်တွေရဲ့သူတို့ဟိုတတိရှိရှိပြောင်းပြောင်းမြောင်းနဲ့ရှေ့တန်းကဥဆောင်နိုင်မှုကတော့ပို့ပြီးတော့ချီချူးကုန်ပြူစရာလို့တော့ကျွန်မမြင်ပါတယ်ရှင
်ဟုတ်ကဲ့ပါရှင်ဒီလိုမျိုးစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေကဒီဆန္ဒပြတဲ့သူတွေကိုဖိနှိပ်ပြီးတော့အကျအင်းအားအဆမတန်တုံးပြီးတော့အကြမ်းဖက်တာတွေရှိတယ်အဲ့ဒီထဲမှာအမျိုးသမီးငယ်တချို့ဒီရိုက်နှက်ခံရတဲ့ပုံရိပ်တွေထွက်ပေါ်လာတာတွေရှိရပါတော့။အဲ့ဒါတွေမကဘူး။ရုပ်ပိုင်းဆိုင်ရာတွေမကဘဲနဲ့စိတ်ပိုင်းဆိုင်ရာနောက်ပြီးတော့ဟိုအမျိုးသမီးတွေကိုလိင်ပိုင်းဆိုင်ရာစော်ကားမှုတွေရှိရဲဆိုတဲ့တဲ့င်းတွေလည်းထွက်လာပါတယ်။ဒီလိုလိင်ကိုအခြေပြုပြီးတော့လုပ်တဲ့အကြမ်းဖက်မှုတွေကိုဘယ်လိုမျိုးတားမြစ်နိုင်ပါမလဲရှင့်။
အဲ့ဒီကိစ္စကိုလည်းကျမတို့အမျိုးသမီးဖွဲ့ရောเนาะဒီကမ္ဘာတွန်းမှာရှိတဲ့အမျိုးသမီးတွေကိုကူညီဆောင်ရှောက်ပြီးတော့ကူညီပေးနေတဲ့အမျိုးသမီးတွေရောဒီကိစ္စကိုလည်းအခုချိန်မှာတော့အရေးတကြီးကိစ္စအဖြစ်နဲ့ဆွေးနွေးနေကြပါတယ်ကျမတို့လောလောလတ်လတ်မှာတော့ဟိုကူဖို့ပေါ့เนาะဘယ်လိုတားမြစ်မလဲဆိုတဲ့ဟာကဟိုတော်တော်ဖြေရခက်တဲ့ကိစ္စလို့ဖြစ်နေတယ်ဘာလို့ဆိုတော့လူမဆန်ဆိုတာရရဲ့ဆက်ဆက်နဲ့เนาะဟိုကလေးလေးကအစရင်းဝင်ပိုက်ကလေးကအစတက်ဖြတ်နေတဲ့ဒီအကြမ်းဖက်လှုပ်ရက်လှုပ်တဲ့စစ်ကောင်စီရဲ့လှုပ်ရက်တွေကိုတော့ကျမတို့ကအမျိုးသမီးတွေမလို့မလုပ်ပါနဲ့လို့သွားတားလို့လည်းရမယ့်အနေအထားမျိုးတော့မရှိဘူးဒါပေမဲ့တက်နိုင်သမျှတော့ကျမတို့ကဒီအမျိုးသမီးတွေကိုเนาะဖမ်းဆီးခံရတဲ့အခါမှာပဲဖြစ်ဖြစ်เนาะလူမဆန်စာနှိမ့်မနှိမ့်ဆက်တာတွေနောက်တစ်ခုကခုနပြောတဲ့လိမ်ပိုင်းဆိုင်ရာကိုစော်ကားတာတွေမဖွဲ့မများပြုမှုတာတွေမပြုဖို့တော့ကျမတို့တက်နိုင်သမျှတော့အတန်ကြကြနဲ့အော်နေရမယ်လို့ကျမတို့ထင်တယ်။အဲဒါပေမဲ့သူကျမတို့လိုတာမန်ပြည်သူတွေကတော့အော်ပဲအော်နိုင်တယ်။အဲဒါပေမဲ့တကယ်အင်အားရှိတဲ့နိုင်ငံအခြားနိုင်ငံတွေကအစိုးရတွေတော့တာဝန်ရှိတဲ့အဖွဲ့အစည်းကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေကတော့ဒီစစ်ကောင်စီကိုတိထက်ပို့ပြီးပြင်းပြင်းထန်ထန်နဲ့ဟိုတတိပေးဖို့နော်။ဒါမျိုးတွေမလုပ်ဖို့အတွက်ကိုဟိုအတိပေးဟိုတတိပေးစာပို့တာမျိုးတွေနောက်ဖိအားပေးတာမျိုးတွေကတော့ပို့လုပ်ရင်တော့ပို့ထိရောက်မယ်လို့ထင်တယ်။အနည်းအနည်းနိုင်သမျှနည်းအောင်ဘလို့နည်းနဲ့ပါဝင်မလဲဆိုတာတွေကိုလည်းကျမတို့အချင်းချင်းကြားထဲမှာတော့တည်တံ့ဆွေးနွေးပြစ်တာတွေတော့ရှိနေပါတယ
်။ဟုတ်ကဲ့ဒီတော်လိုင်းမှာပါဝင်နေဆိုတဲ့နေရာမှာဒီစစ်ကြောင်းမှာပါတဲ့သူဒါမှမဟုတ်လို့ရှင်လေဒီခေါင်းဆောင်မှုပိုင်းပါပေါ့နော်။ဥဆောင်ဥရမှုပိုင်းမှာပါဝင်တဲ့အမျိုးသမီးတွေနေနဲ့ဘလို့မျိုးအခက်အခဲတွေကိုကြုံရပါလဲရှင်။
ဒါကတော့အားလုံးသိကြတဲ့အတိုင်းပဲကျမတို့အမျိုးသမီးဆိုရင်တာမန်အခြေအနေမှာတောင်မှအင်အားနွဲတဲ့လူလို့ယူဆကြတယ်။အဲဟိုဘယ်လိုခေါမလဲအမျိုးသားတွေကအင်အားကြီးတဲ့လူတွေကကာကွယ်ပေးရမယ်လို့ယူဆတဲ့အစဉ်လာနဲ့ကျမတို့ကြီးပြင်းခဲ့တယ်။ဒါပေမဲ့ဒီတော်လန်ရေးထဲမှာကျမတို့အမျိုးသမီးတွေက defense role ပေါ့နော်ရှေ့တန်းကနေပြီးတော့လဲအဲနောက်ပိုင်းမှာအမျိုးသမီးငယ်တွေပါလာတဲ့အခါကျတော့ကျမတို့အင်တန်မှဟိုကျမလိုမျိုးပေါ့ generation x ပေါ့နော်ဟိုအသက်အရွယ်အရဟိုမျိုးဆက်တစ်ခုကိုဖြတ်တန်းပြီးတဲ့88ကိုဖြတ်တန်းပြီးတဲ့မျိုးဆက်အနေနဲ့တောင်တော်တော်လေးဟိုဝမ်းသာအားရနဲ့အန်အောမဆုံးဖြစ်ရတယ်ပေါ့နော်ဆိုတော့သူတို့တွေကိုကျမတို့ကအဲဘယ်လိုပြောမလဲဘယ်လိုခံစားတွေ့ကြုံရလဲဆိုတာကျမတို့ရဲ့ကိုတွေ့အသည့်တွေနဲ့ကောကျမတို့မြင်နေရတဲ့ဟာတွေကအများဆိုလို့ရှိရင်တော့ဒီလမ်းကြောင်းတစ်လျှောက်လိုက်တဲ့အခါမှာလည်းအခက်အခဲတွေသူတို့အများကြီးရှိနိုင်ပါတယ်เนาะဟိုဖန်းစီခံရင်တော့ပြောစရာမလိုတော့ဘူးပေါ့เนาะဒါပေမဲ့အဲ့လိုမှမဟုတ်ဘူးဖန်းစီမခံအောင်ကျမတို့ထွက်ပြေးတိမ်းရှောင်ပုံးနေအောင်နေတဲ့အခါမှာလည်းအမျိုးသမီးတွေအတွက်အနေအထားအများကြီးရှိနိုင်တယ်เนาะနောက်ခုဦးကြလို့ရှိရင်ကျမတို့လူငယ်တွေကအဲတက်ကြွတဲ့စိတ်တက်နဲ့ဒီတော်လန်ရေးကိုအဆုံးထိတိုက်ပွဲဝင်မယ်ဆိုပြီးတော့ဟိုတင်းနန်းတော့တက်ကြတာတွေရှိတယ်။သို့မဟုတ်ရင်လည်းခိတ္တပေါ့နော်အခြားနေရာတွေမှာလုံခြုံတဲ့နေရာတွေမှာကျမတို့တိုင်းသားအနေပြင်းတွေမှာခိုးလုံတာတွေရှိတယ်။ဒီနေရာတွေမှာလည်းကျမတို့ကအားလုံးသိပြီးတဲ့အတိုင်းပဲနေရေးစားရေးကကိုမိသားစုအိမ်လို့မဟုတ်ဘူးအဆင်ပြေမှာမဟုတ်ဘူးအများနဲ့နေရတယ်အားလုံးနဲ့တသားတဲ့နေရတဲ့အခါမှာလည်းသူတို့အတွက်မမျော်မှန်းနိုင်တဲ့အခက်အခဲတွေလည်းအများကြီးရှိနိုင်မယ်။နောက်စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာတွေဒါတွေကတော့ကျမတို့အမျိုးသမီးတွေအတွက်ပိုပြီးတော့ဟိုအနေရဖြစ်နိုင်တဲ့အနေအထားတွေကတော့နေရအနှံ့မှာတော့ကျမတို့ရှိနေတယ်လို့ကျမတို့မြင်တယ်။ဒါအပြင်ကျမတို့ဒီ နောက်ပိုင်းကြားနေရတဲ့ဟာတွေဆိုလို့ရှိရင်ဖန်ဆီးခံရတဲ့အမျိုးသမီးတွေဆိုရင်သူတို့ဟာဒီမရင်းပြုခြင်းခံရတဲ့ကိစ္စမျိုးတွေမဖွယ်မရပေါ့နော်တော်တော်ရဲရဲဆက်ဆက်ဟိုနှိပ်စက်တဲ့အားအောင်မှာမှာလိမ်မိုင်းကိုပဲအဓိကထားပြီးတော့နှိပ်စက်တဲ့ဟာမျိုးတွေလည်းရှိနေတာမျိုးတွေကြားရတဲ့အတွက်ဒါတွေကတော့ကျွန်တော်တို့အမျိုးသမီးတွေအတွက်တော့အင်တန်မှစိုးရိမ်စရာကောင်းတယ်ဒါပေမဲ့ကျွန်မအားရတာတကူကအဲ့လိုတွေဖြစ်နေတယ်လို့ကြားပေမဲ့လည်းကျမတို့အမျိုးသမီးတွေကနောက်ဆုတ်သွားတာမရှိပဲဆက်ပြီးတော့ရဲရဲဝံ့ဝံ့နဲ့ပေါ့နော်ဆက်ပြီးတော့ပါဝင်ပြီးတော့တိုက်ပွဲဝင်နေရဲဆိုတာလည်းကျမတို့တော်တော်ဓမ္မအားရှိစရာကောင်းတယ်လို့မြင်ပါတယ
်ဟုတ်ကဲ့ပါရှင်မခင်လေးကပြောသွားလို့ပဲပေါ့နော်ဒီ generation user အများကြီးပေါ့နော်ဒီအရင်ဟိုအခုလူငယ်တွေ Gen Z ကအစပေါ့ဒီတက်ကြီးရဲ့သူအထိအမျိုးသမီးတွေပါဝင်ပြီးတော့ဒီရှေ့တန်းကလည်းပါဝင်တယ်အမျိုးသမီးအဖွဲ့တွေလုပ်ပြီးတော့ခြိတက်တဲ့ပုံရိပ်တွေကိုဒီဟိုတတိယနေ့မှာလည်းအငြင်းတွေ့နေရတာပေါ့နော်အဲ့လိုမျိုးဒီလိုမျိုးအလွားဆုံးအတက်ရွယ်ဆုံးကအမျိုးသမီးတွေကပါဝင်ပြီးတော့တော်လန်ရေးအတွက်အားဖြည့်ရအတွက်ဘယ်လိုမျိုးတက်ရောက်မှုတွေရှိပါလဲရှင
်ရှိတာပေါ့ရှိတာပေါ့ဆိုတော့ကျမတို့တိုင်းပြည်တပြည်ရဲ့အနာဂတ်နော်တိုင်းပြည်ရဲ့အရေးကိစ္စမှန်သမျှဟာမျိုးဆက်တစ်ခုလေလူတန်းစားအသွားတစ်ခုလေးကနေလုံးလုံးမရပါဘူး။ဟိုအစိုးရမှာပဲတာဝန်ရှိရဲလို့ကျမတို့အရင်တော့ကတခုခုပေါ့နော်။ဒီဒီမိုကရေစီခေတ်ပြောင်းအပြောင်းလဲကာလမှာဆိုရင်အစိုးရမှာပဲတာဝန်ရှိရဲလို့ယူဆပြီးတော့အစိုးရကိုပဲပုံပြီးတော့အပ်တာပေါ့နော်။ပြောချင်တာတော့အကောင်းကောင်းဆိုးဆိုးသူတို့လက်ထက်မှာလို့အပ်တာမျိုးတော့ကျမကိုယ်တိုင်ကမယုံကြည်ပါဘူး။ကျမတို့နိုင်တယ်လို့နော်အကုန်လုံးကဝိုင်းပြီးတော့ဟိုပေါ့နော်တရားတက်လက်ပေါ့နိုင်တလားဝိုင်းလုံးရမယ်လို့ယူဆတယ်ဒီကလာကကိုဆိုတာပေါ့ကျမတို့ကလုံးဝစစ်အာဏာရှင်လောက်ကိုရောက်သွားပြီစစ်အာဏာရှင်လောက်ကိုရောက်တာဟာတူဦးတယောက်တည်းရောက်တာလည်းမဟုတ်ဘူးနိုင်ငံရေးသမားတွေပဲရောက်တာလည်းမဟုတ်ဘူးចောင်းသားတွေပဲရောက်တာအားလုံးရောက်တာဖြစ်တဲ့အတွက်ကျမတို့မျိုးဆက်အကုန်လုံးနောက်ပြီးတော့လူတန်းစားအလွှာအတီတီအားလုံးပါဝင်မှုမှာနဲ့နဲ့အရွေးကိုဖြစ်မှာကျမတို့ညံ့ညံ့အောင်ပွဲရမယ်လို့ကျမတို့ကတော့မြင်တယ်အဲ့တော့ကိုပါဝင်နိုင်တဲ့နေနဲ့ပေါ့နော်ကျမတို့ပြောတော့အခု defense လိုမျိုးเนาะစီရေးရပါဝင်နိုင်တဲ့လူတွေကလည်းပါဝင်တယ်ကျမတို့ civil disobedience movement နေနဲ့ပေါ့နော်ပါဝင်နိုင်တဲ့နေတွေရှိတယ်အခုံမဆောင်တာတွေသူတို့လုပ်တဲ့အလုပ်တွေကိုပူပေါင်းမဆောင်ရတာတွေတပိတ်မှောက်တာတွေဒါတွေအများကြီးကျမတို့ပါဝင်လို့ရတယ်နောက်ဆုံးတော့ကျမတို့ဒီတွင်မှာရှိနေတဲ့လူတွေကသူတို့လက်ခုပ်တည်းရရှိအချိန်မီအန်နေနဲ့ကြာရောက်နိုင်တယ်အဲ့ဒီအတွက်ကိုယ့်ရဲ့လုံခြုံရေးကိုလည်းတတိထားပြီးတော့ဘလူနီနဲ့အနာဟိုပေါ့နော်တက်ဟိုပေါ့နော်တိတ်လဲမနာမနစ်နာနဲ့ညင်းညိုးနဲ့ရေရှည်မှာဒီကောင်ဟိုဒီစစ်ကောင်စီရှိနေတဲ့ဘလူစန့်ကျင်သွားမလဲဘလူမျိုးပေါ့နော်အာခံသွားမလဲဆိုတာကိုလည်းကျမတို့ဟိုနှီးပေါင်းစုံနဲ့စဉ်းစားပြီးတော့ပါဝင်ဖို့လိုမယ်လို့တော့ကျမယုံကြည်ပါတယ်ရှင
်ဟုတ်ကဲ့ပါရှင်ဒီကြားမှဒန်းကျူကြီးများကိုရရှိဘူးဆိုတာပေါ့နော်အမေရိကန်ပြည်အောင်စုလိုမျိုးကမ္ဘာနိုင်ငံကြီးတွေမှာတော့အခုချိန်ထိမနေကြိုးပမ်းပြီးတော့ရယူနေရတဲ့ကိစ္စပါအဲ့လို့ဆိုတော့မြန်မာနိုင်ငံမှာရောဒီလိုမျိုးကြားမှဒန်းကျူကြီးများမှုကဒီဘယ်လောက်အချိန်တွေထိရှိလဲဒါမှမဟုတ်လဲရှိခဲ့လဲပေါ့နော်ဒီအာနာသိမ်းပြီးတဲ့နောက်ပိုင်းမှာရောပြောင်းလဲသွားတာတွေကိုတွေ့ရလားရှင
်ကြားမှဒန်းကျူကြီးများမှုကတော့ဒါကမ္ဘာမှာလည်းအခုချိန်ထိကိုပေါ့နော်အကျိုးစားနေရတဲ့ဟိုအရေးကြီးကိစ္စတစ်ခုဖြစ်တယ်။ဒါအမေရိကန်ပြည်အောင်စုမှဆိုရင်ခုမှဒါပထမဦးဆုံးတော့သူမျိုးသမီးသမရတယောက်တောင်မှနော်ရွေးကောက်တင်မြောက်ထိုင်နိုင်နိုင်နေပေါ့နော်။ဆိုတော့ဟိုကျမတို့လိုမြန်မာနိုင်ငံမှာအဆက်အစအရာရာနော်ဟိုအစအနေပြန်စနေရတဲ့ဟိုဖွံ့ဖြိုးတိုးတက်ဖို့အားယူနေတဲ့နိုင်ငံမျိုးမှာတော့မပြောနဲ့တော့ပေါ့။ဒါပေမဲ့ကျမတို့ရှိကအများစုပြားဒလေထုံးစံရယဉ်ကျေးမှုရတိထားတဲ့အသည့်ပညာရေးရတိထားတဲ့အသည့်ကြတော့ဒါတွေကအရင်ကြီးအရေးကြီးတယ်လို့သူတို့သိမခံယူသေးဘူးမခံယူတဲ့အခါမှာကျမတို့က gender equality လို့ပြောတဲ့ကျမတန်းတူညီမျှရေးကိုဆောင်ရွက်တဲ့အခါမှာကျမတို့ကိုအပိုအလုပ်တွေလုပ်တယ်အလုပ်မရှိအလုပ်ရှာလုပ်တယ်နောက်တစ်ခါဒီလိုမျိုးတွေပေါ့နော်မြင်ကြတာတွေရည်သွန်းသွေးကြတာတွေရှိပါတယ်ဒါပေမဲ့ဟိုတကယ်တော့ကျမတို့အခုအပြောင်းလဲကာလလေးခဏပေါ့နော်ဆယ်နှစ်လောက်အဲ့လိုရောလို့ရမှာပေါ့နော်ဒီဖြစ်လာတဲ့ကာလလေးမှာတော့ကျမတို့ဘာပဲပြောပြောလူတို့ကိုအတိအမြင်ဖွင့်တာတွေနော်ဟိုလူတွေကိုပို့ပြီးတော့မီဒီယာတွေကနေပြီးတော့အတိအမြင်တွေပေးတဲ့ကိစ္စတွေတင်နန်းပေးတဲ့ကိစ္စတွေပို့ပြီးတော့လှုပ်လာနိုင်တဲ့အခါမှာလူတွေရဲ့အတိအမြင်လေးကပြောင်းလဲသွားတာတိတိတတ်တာပြောင်းလဲသွားတာကိုတော့ကျမတို့သတိထားမိတယ်တကယ်တော့ဒီအချိန်ဝန်လေးနဲ့ကျမတို့နောက်အခြေအနေဒီမှာဆက်တွန်းမယ်ဆိုရင်တော့ပိုကောင်းတဲ့အရွေးတစ်ခုကိုကျမတို့ရောက်မယ်လို့မျှော်လင့်ထားပေးမယ်။ဘုမထင်မှတ်ပဲနဲ့ဒီစစ်အာဏာသိမ်းမှုဖြစ်တဲ့အတွက်ဒီကိစ္စတွေကကျမတို့ဘာပဲပြောနောက်ပြန်ဆုတ်သွားတယ်ပေါ့နော်။နောက်ပြန်ဆုတ်သွားပြီးတော့အခုဆိုလို့ရှိရင်ဒီအားလုံးတည်တဲ့အတိုင်းပဲစစ်တပ်ဆိုတာဘာလို့မဆိုဖွာရကြီးဆိုတဲ့အဖွဲ့အစည်းဖြစ်တယ်။အမျိုးသားတွေကဒါဟိုဩဇာရှိတယ်အာဏာရှိတယ်လုပ်ပိုင်ခွင့်ရှိတယ်ဆိုတဲ့အယူဆရှိတဲ့အမျိုးကဘုအုပ်ချုပ်တဲ့အတွက်ပို့ပြီးတော့ကျမတို့အခြေအနေတွေကပို့ပြီးတော့ဆိုးသွားနိုင်တယ်။ဒါပေမဲ့ ဲ့ဒီမှာပဲတစ်ဖက်ကပြန်ကြည့်တဲ့အခါလဲအခုကျွန်တော်တို့ဒီတော်လိုင်းရေးမှာအမျိုးသမီးတွေရဲ့ပါဝင်မှုအမျိုးသမီးငယ်တွေရဲ့ဘေးရရွချွန်ချွန်ပါဝင်မှုတွေနောက်တစ်ခါအခု NUG ပေါ့နော် NUG National Unity Government ကနေပြီးတော့အဲဖွဲ့စည်းလိုက်တဲ့အစိုးရဖွဲ့ရဲမှာဆိုရင်အမျိုးသမီးဝင်ကြီးတွေအမျိုးသမီးတူဝင်ကြီးတွေပါလာတယ်ဒါဟာကောင်းတဲ့အစတစ်ခုလို့ကျွန်တော်တို့မြင်တယ်အရင်ကမရှိခဲ့တဲ့အမျိုးသမီးကလေးတငယ်နဲ့လူငယ်ရေးရာဝင်ကြီးဌာနဆိုတာကိုလည်းပေါ်လာတယ်ဆိုတော့ဒါကကောင်းတဲ့အစတွေဖြစ်တယ်ဟိုဒီနေရာမှာယာရုပေးလိုက်ုံနဲ့တော့ပြီးသွားတာမဟုတ်ပါဘူးဒါပေမဲ့အဲ့လိုယာရုပေးပြီးတော့သူတို့ကိုအတိမတ်ပြုပြီးသူတို့ရဲ့အယူဆတွေသူတို့ရဲ့အတွေးအခေါ်အကြံစီတွေလှုပ်အားတွေကိုထည့်သွင်းစဉ်းစားတာကောင်းတဲ့အစတစ်ခုကောင်းတဲ့အရေးတစ်ခုလို့ထင်တယ်အဲ့အတွက်ရှေ့မှာအကယ်၍သာကျွန်တော်တို့ပြည်သူတွေရဲ့အောင်ပွဲရပြီဆိုရင်တော့ဒီအစဒီအခုလှုပ်ထားတဲ့ဟိုအရှိန်အဟုန်ကိုဆက်ပြီးတော့တည်ဆောင်သွားမယ်ဆိုရင်တော့ဂျာမားဒန်တူညီမျှမှုဟာရှေ့မှာပို့ပြီးတော့အားကောင်းလာနိုင်တယ်လို့ကျွန်တော်မြင်ပါပဲရှေ့
ဟုတ်ကဲ့ပါရှင်အခုညီကုန်းနေနဲ့မေးချင်တာကတော့ဒီတော်လန်ကြီးတဲ့မှာနေထိုင်ပြီးတော့ရှစ်တန်ရတဲ့အမျိုးသမီးတွေရဲ့အနာဂတ်ဒီနီးဆက်တဲ့နီးကတ်တဲ့အနာဂတ်မှာဘာကိုမျှော်လင့်နိုင်ပါလဲရှင်
အဲ့ဒါကတော့တော်တော်လေးပြေရခက်ပါတယ်နီးကတဲ့အနာကမှာဗာမျောလင်းနိုင်နေဆိုတော့ကျမတို့နေ့စဉ်ဘဝကိုပဲကျမကရှေ့ကိုကြည့်တာတဲ့ကျမတို့နေ့စဉ်ဘဝကိုတနေ့ချင်းဘယ်လိုဖြတ်တန်းမလဲပေါ့နော်ကျမတို့အဝေးကြည့်လိုက်ရင်တော့စိတ်သက်တွေကြာစရာတွေဖြစ်မယ်အဲ့တော့အထွေထွေပေါ့ကြားရတဲ့ကိစ္စတွေနိုင်ငံရေးရာဦးဆောင်မှုတွေအာဘာဟိုစာဝတ်နေမပြေလည်မှုတွေနဲ့ဆိုရင်တော့စိတ်သက်တွေကဟိုအမြင့်ဆုံးမှမရှိနေဘူးဆိုတော့ဒါဘယ်သူမှဆိုပါပဲနော်မိသားစုတွေနဲ့ဝေးနေရတာလည်းရှိတယ်အနေထိုင်ဆင်းရဲခက်ခဲတာလည်းရှိတဲ့အတွက်ဒါပေမဲ့ကျမတို့နေ့စဉ်ဘဝမှာပဲကျမတို့ဟာမတရားမှုကိုလက်မခံနိုင်ဘူးဓမ္မကဒါတနေ့မှအောင်မယ်အဲ့ဒီစိတ်နဲ့ပဲကျမတို့ဟာကိုတနေ့ချင်းကိုဖြတ်တန်းမယ်ဆိုရင်တော့ကျမတို့မဝေးတဲ့ကာလမှာတော့ကျမတို့အမျိုးသမီးပဲဖြစ်ဖြစ်အမျိုးသားပဲဖြစ်ဖြစ်เนาะဟိုတန်းတူပေါ့เนาะအတူတူလက်တွဲတိုက်မယ်ဆိုလို့ရှင်တော့ကျမတို့ဟိုမကြငင်ကာလမှာတော့ပြည်သူအောင်ပွဲရမယ်လို့တော့ကျမတို့မျှော်လင့်နေဒါကဘယ်လောက်ကြာမယ်ဆိုတော့မပြောနိုင်ဘူးဒါပေမဲ့ကျမတို့ဘယ်လောက်ကြိုးစားအားထုတ်မှုနဲ့အားထည့်တယ်လဲပုံမှန်လဲမူတည်တယ်လို့ကျမမြင်နေအဲ့ဒီအတွက်ကျမတို့နေ့စဉ်မှာကျမတို့တကူရီအမြဲတမ်းကြိုးစားအားထုတ်ပြီးတော့တန်တိတ်ထန်ခံရမှုမှာချပြီးတော့ကြိုးစားသွားဖို့ဆိုရင်တော့ကျမတို့အနာဂတ်ကပို့ပြီးတော့လှပတဲ့အနာဂတ်မကြငင်ရောက်မယ်လို့တော့ကျမမြင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါတယ်မကြီး
မင်္ဂလာပါရှင်ဦးစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီဒီတစ်ပတ်အတွက်တော့ NUG ရဲ့ရခိုင်ပြည်နယ်ကရိုဟင်ဂျာဆိုင်ရာမူဝါဒအလုတ်ဖြစ်မှလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါဦးစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်
ဆရာနာသိမှုကိုဆန့်ကျင်တဲ့ NLD အပါအဝင်အတိုက်ခံအင်အားစုတွေနဲ့ဖွဲ့စည်းထားတဲ့အမျိုးသားညွတ်ရေးအစိုးရ NUG ဟာရခိုင်ပြည်နယ်ကရိုဟင်ဂျာပြည်သူများဆိုင်ရာမူဝါဒသဘောထားတရက်ကိုဂျွန်လ3ရက်နေ့ကထုတ်ပြန်ပါတယ်။အနောက်နိုင်ငံတွေအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းရဲ့အသိအမှတ်ပြုထောက်ခံမှုရအောင်ကြိုးစားနေတဲ့ NUG အနေနဲ့အနောက်နိုင်ငံအသိုင်းအဝိုင်းကအထူးစိတ်ဝင်စားနေတဲ့ရိုဟင်ဂျာပြဿနာကိုဘယ်လိုသဘောထားသလဲ။မူဝါဒဘယ်လိုရှိသလဲ။နောင်တရားဝင်အစိုးရအဖွဲ့ဖြစ်လာရင်ဘလို့ကင်တွယ်မလဲဆိုတဲ့ကိစ္စကိုအဖြေပေးလိုက်တာပါ။
အရင်ဆရာနာရှင်အဆက်ဆက်ဟာရခိုင်ပြည်နယ်ကရိုဟင်ဂျာပြည်နာဟာကိုလိုနီစနစ်အမွေအစိုးကပေါက်ဖွာလာတာဖြစ်တဲ့နေချက်ဗြိတိရှားတွေဟာမြန်မာနိုင်ငံကိုတိုက်ခိုက်သိမ်းပိုက်ပြီးတဲ့နောက်လေယာဉ်လုပ်ငန်းတွေမှာလုကင်ဖို့ဘင်္ဂလားဒေ့ရှ်ဘက်ကဘင်္ဂလီလူမျိုးတွေကိုအလုံးကြီးနဲ့ခေါ်သွင်းခဲ့တယ်။ဒါကြောင့်အဲ့ဒီဘင်္ဂလီတွေဆိုတာတိုင်းရင်းသားတွေမဟုတ်နိုင်ငံသားလည်းမဖြစ်နိုင်တဲ့ခိုးဝင်တွေပဲဖြစ်တဲ့ဆိုတဲ့မူဝါဒကင်ဆွဲပြီးပြည်တနာကိုဖြေရှင်းဖို့ကြိုးစားခဲ့တာတွေ့ရပါတယ်။အဲ့ဒီမူဝါဒကိုအကောင့်ထဲဖော်နိုင်ဖို့အာဏာရှင်ဥနေဝင်လက်ထက်1982ခုနှစ်မှာနိုင်ငံသားဖြစ်မှုဆိုင်ရာဥပဒေတည်းရဲ့ပြဋ္ဌာန်းခဲ့ပြီးဒီကနေ့အချိန်ထိကျင့်သုံးခဲ့တာတွေ့နိုင်ပါတယ်။အဲ့ဒီဥပဒေအရဗြိတိရှားတွေမြန်မာနိုင်ငံအောက်ပိုင်းရခိုင်နဲ့တနင်္သာရီကိုတိုက်ခိုက်သိမ်းပိုက်လိုက်တဲ့1824ခုနှစ်မတိုင်ခင်မြန်မာနိုင်ငံတွင်နေထိုင်သူတွေနဲ့အဲ့ဒီလူတွေကနေစဉ်သက်လာတဲ့သူတွေကဒါတိုင်းရင်းသားနဲ့နိုင်ငံသားတွေဖြစ်အတိအမှတ်ပြုမယ်ဆိုတာမျိုးပြဋ္ဌာန်းထားလေတော့ရခိုင်ပြည်နယ်ကရိုဟင်ဂျာတွေကဒါအဲ့ဒီဥပဒေနဲ့တိုက်ဆိုင်စစ်ဆေးလိုက်ရင်ဘယ်သူမှနိုင်ငံသားအဆင့်တန်းရမှာမဟုတ်တယ်လို့အခြားဘယ်အဆင့်တန်းမျိုးကိုမှလည်းမရနိုင်ငံသားသားပဲဖြစ်နေမဲ့ဥပဒေမျိုးပါလက်ရှိအာဏာသိမ်းစစ်ကောင်စီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယ်တိုင်2016ခုနှစ်ကဥရောပတန်တမန်တအူးနဲ့တွေ့ဆုံရမှာ
ရခိုင်ပြည်နယ်ကဘင်္ဂလီတွေကို1982နိုင်ငံသားဥပဒေနဲ့စစ်ဆေးရမယ်။နိုင်ငံသားဖြစ်နိုင်သူတွေကိုဖြစ်ခွင့်ပေးမယ်။မဖြစ်နိုင်သူတွေကိုကမ့်တွေထဲမှာထားပြီးသူတို့ကိုလက်ခံမဲ့နိုင်ငံပေါ်ပေါက်ရင်ပို့ပေးမယ်ဆိုပြီးတောင်ပြောဆိုခဲ့ဘူးတာပါ။အာဏာရှင်ဗိုလ်ချုပ်ကြီးနေဝင်လက်ထက်ရခိုင်ပြည်နယ်ကမွတ်စလင်တွေကိုရိုဟင်ဂျာလူမျိုးအဖြစ်အသိအမှတ်ပြုတာမြမဆွဲစုံချမ်းပြုစုတဲ့စီမံထဲသွင်းဖော်ပြခဲ့တာမျိုးရှိခဲ့ဘူးပေမဲ့အဲ့ဒါဟာကာလတူဖြစ်ပြီးနောက်ပိုင်းရိုဟင်ဂျာဆိုတဲ့အခေါ်ဝေါ်ကိုလုံးဝအသိအမှတ်မပြုတော့တာဒီကနေ့အချိန်ထိပါပဲအဲ့ဒီလိုလက်တွေ့မကျတဲ့မူဝါဒဥပဒေနဲ့ချိကပ်ပြီးပြည်ထနာကိုအကြမ်းဖက်ဖြေရှင်းတက်လေတော့ဆီယနာရှင်ခေတ်ကာလတစ်လျှောက်လုံးရိုဟင်ဂျာအရေးကိစ္စဟာပဋိပက္ခတွေဖြစ်လာလိုက်ခဏငြိမ်သက်သွားလိုက်ပြန်ပြီးပေါ်လာလိုက်နဲ့ဖြစ်နေတာ NLD အစိုးရအာဏာရလာတဲ့အချိန်ထိတိုင်အောင်ပါပဲ
။ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာတဲ့အခါပြည်ထနာကိုလက်တွေ့ကျကျဖြေရှင်းဖို့ကြိုးစားခဲ့တာတွေ့ရပါတယ်။နိုင်ငံတကာရဲ့ထောက်ခံမှုရလာအောင်ကုလအထွေထွေတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့စုံစမ်းရေးကော်မရှင်တရဖွဲ့စည်းပြီးတော့ဆောင်ရွက်တာတွေ့ရပါတယ်။ဒါပေမဲ့လည်းမူဝါဒနည်းနည်းမှားတာနဲ့အဲ့ဒါကိုအကြောင်းပြပြီးစစ်တပ်ကအာဏာသိမ်းဖို့အန်ဒီရဲ့ကြုံနိုင်တဲ့အခြေအနေအောက်မှာလွတ်လွတ်လပ်လပ်အကောင့်တွေပေါ်နိုင်ခဲ့တာမျိုးတော့မဟုတ်ပါဘူး။ NLD လက်ထက်သူတို့ကိုသူတို့ရိုဟင်ဂျာလို့နာမည်ပေးထားတဲ့လူမျိုးစုကိုရိုဟင်ဂျာလို့ခေါ်ဝေါ်သုံးဆွဲခြင်းမပြုသလိုအရင်ဆက်အနာရှင်ခေတ်ဆက်ဆက်ကခေါ်ဝေါ်ခဲ့တဲ့ဘင်္ဂလီတွေလို့လည်းမသုံးနှုံးပါဘူး။ပြည်ပခပြဿနာနည်းအောင်ရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းဆိုပြီးခေါ်ဝေါ်တာလုပ်ခဲ့ပါတယ်
။ကိုဖီအာနန်ကော်မရှင်အစီရင်ခံစာအကြံပေးချက်တွေအတိုင်းရခိုင်ပြည်နယ်ဖွံ့ဖြိုးရေးကိစ္စလူမျိုးစုတွေကြားတဟဇာတာဖြစ်ရေးကိစ္စအကောင့်ထဲပေါ်ပါတယ်။ဒါပေမဲ့ပြည်ထနာဖြည့်ရှင်းရေးမှာအဓိကတော့ချက်ကြတဲ့1982နိုင်ငံသားဖြစ်မှုဥပဒေကိုပြန်သုံးသပ်တာလူခွင့်ရေးနိုင်ငံတကာဥပဒေစံနှုန်းတွေနဲ့ကွာခြားမှုမရှိစေရေးပြင်ဆင်တာမျိုးကိုတော့အစီရင်ခံစာမှာပါတဲ့အတိုင်းလုံးဝအကောင့်ထဲမဖော်နိုင်ခဲ့ပါဘူးအခြားတစ်ဖက်မှာတော့ NLD ရဲ့ရခိုင်ပြည်ထနာပြည်လဲစေရေးနီးလန်းတကျစ조사နေချိန်မှာအာစာအဖွဲ့ရဲ့အကြမ်းဖက်မှုတွေပေါ်ပေါက်အဲ့ဒါကိုတပ်မတော်ကအင်အားသုံးနှိမ်နင်းနောက်ဆက်တွဲအနေနဲ့တိမ့်နေချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံထဲထွက်ပြေးခဲ့ကြပြီးရိုဟင်ဂျာပြည်ထနာဟာနိုင်ငံတကာအာဏာစိုက်တဲ့ပြည်ထနာကြီးဖြစ်ခဲ့ရသလိုနောက်ဆုံးကုလသမဂ္ဂအပြည်ပြည်ဆိုင်ရာတရားရုံး ICJ ရောက်တဲ့အထိဖြစ်ခဲ့ရလိုပါပဲအခုနောက်ဆုံးတော့အဲ့ဒီပြည်ထနာဟာနိုင်ငံတကာထောက်ခံမှုရအောင်စ조사နေတဲ့ NUG ရဲ့ပခုံးပေါ်ရောက်လာခဲ့ပါပြီNUG အနေနဲ့ကတော့2008ဖွဲ့စည်းပုံကိုလက်မခံဖြတ်သိမ်းပြီလို့ကြေညာထားတယ်လို့အာဏာသိမ်းစစ်ကောင်စီကိုလည်းဂရုစိုက်ဖို့မလိုတော့တဲ့အခြေအနေအောက်မှာရိုဟင်ဂျာပြည်ထနာကိုပိုးပြီးလက်တွေ့ကျကျချိကပ်မူဝါဒချမှတ်လာနိုင်တာတွေ့ရပါတယ်။အရင် NLD အစိုးရနဲ့ချားနာတာက NUG ဟာရခိုင်ပြည်နယ်ကမွတ်စလင်တွေကိုရိုဟင်ဂျာလို့ခေါ်ဝေါ်တာကိုပြက်ပြက်သားသားအတိအမှတ်ပြုလိုက်တာပါပဲ။နောက်ထူးခြားချက်တစ်ခုကတော့အရင်ဆရာနာရှင်တွေနဲ့စစ်တပ်ကရိုဟင်ဂျာတွေအပေါ်ကျူးလွန်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုယာစွေးမှုစစ်ယာစွေးမှုတွေကို NLD ရဲ့ပြည်ရင်းမှာပဲတရားစီရင်မယ်ဆိုတဲ့သဘောထားကနေအခု NUG အစိုးရကနိုင်ငံတကာမှာတရားစီရင်တာမျိုးကိုပါလက်ခံအားပေးတယ်ဆိုပြီးပြောင်းလဲလိုက်ပါတယ်။ဒါ့အပြင်ဖွဲ့စည်းပုံအခြေခံဥပဒေတစ်တခုရေးဆွဲရေးကိစ္စအဲ့ဒါပြီးရင်ရိုဟင်ဂျာပြည်ထနာဖြည့်ရှင်းရေးမှာအရေးပါတဲ့1982နိုင်ငံသားဥပဒေကိုဖြတ်သိမ်းတာပြင်ဆင်တာအသစ်ပြန်ရေးဆွဲတာလုပ်မယ်အဲ့လိုလုပ်ရမှာမြန်မာနိုင်ငံသားဖြစ်မှုကိုမြန်မာနိုင်ငံတွင်းမွေးဖွားခြင်းဒါမှမဟုတ်ညီတိနေရာတွင်ဖြစ်စေမြန်မာနိုင်ငံသားမိဘနှစ်ပါးကမွေးဖွားခြင်းအချက်တွေအပေါ်အခြေခံမယ်လို့ထုတ်ပြန်ထားတာတွေ့ရပါတယ
်ဒီထက်ပိုပြီးရေးကြည့်တာကတော့ရိုဟင်ဂျာပြည်ထနာဖြည့်ရှင်းရေးမှာအရင် NLD အစိုးရလက်ထက်ကကိုဖီအာနန်အစီရင်ခံစာအကြံပြုချက်တွေအပေါ်အခြေပြုအကောင့်ထဲပေါ်ခဲ့ရတာကနေအခုအရာတွေကိုသုံးသက်စရာအချက်တွေအဖြစ်ပဲမှတ်ယူမှာဖြစ်ပြီး NUG အနေနဲ့ပြည်ထနာကိုရခိုင်ပြည်နယ်ကပြည်သူတွေနဲ့ဆွေးနွေးညှိနှိုင်းလက်တွဲအကောင့်ထဲပေါ်ဖြည့်ရှင်းသွားမယ်လို့ဖော်ပြထားပါတယ်ပြောရရင် NUG ရဲ့ရိုဟင်ဂျာပြည်ထနာဖြည့်ရှင်းရေးမူဝါဒသဘောထားတွေဟာအရင်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်ကချမှတ်အကောင့်ထဲပေါ်ခဲ့တဲ့မူဝါဒတွေနဲ့နှိုင်းရှင်ရင်အများကြီးကွာခြားသွားခဲ့ပြီဖြစ်သလိုပို့ပြီးလက်တွေ့ကျနိုင်ငံတကာအသံဝိုင်းနဲ့သက်ဆိုင်ရာဘက်အသီးသီးကလက်ခံလာကြဖို့ပို့ပြီးနှိစက်တဲ့အခြေအနေရောက်သွားစေလိမ့်မယ်လို့မျှော်လင့်ရကြောင်းပ
ါ View American တဲ့မြန်မာဘာသာအစီအစဉ်ကိုဝါရှင်တန်မြို့တော်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ် အခုဆက်ပြီးတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ကျွန်မအေးသနာကျော်ပါ။ဘေးအနေနဲ့ကင်းရှင်းပြီးမင်္ဂလာရှိတဲ့နေ့ဖြစ်ပါစေသောရရှင်များရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေ၊ VOE Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့ VOE တိချစ်သောရရှင်တွေကိုမြစ်တာတေးလက်ဆောင်တချင်းလေးတစ်ပုဒ်နဲ့လည်းဖျော်ဖြေပေးဦးမှာဖြစ်ပါတယ်။အခုရင်ဦးဆုံး VOE ကထုတ်လွှင့်ပေးတဲ့ live အစီအစဉ်တွေအောက်မှာတုံ့ပြန်ပြီးရေးလာကြတဲ့သောရရှင်တွေရဲ့မှတ်ချက်လေးတွေကိုဖော်ပြပေးသွားချင်ပါတယ်။သူတူတကဆိုတဲ့သောရရှင်က VOE ကကျွန်တော်တို့မျက်စိနဲ့နားတစုံလို့ဆိုပြရစေတဲ့။အထူးကျေးဇူးတင်ပါတယ်ရှင်။ကျော်ဆိုးကတော့တရင်ကိုနေတိုင်းအားပေးနေပါတယ်။ VOE အတန်လှင့်အကိုအမများကျမ်းမာလို့အသက်ရှိပါစေဆိုပြီးဆုတောင်းပေးလာပါတယ်။ပေးတဲ့ဆုနဲ့ပြည့်ကျင်ပါတယ်။ကိုရဲဆိုတဲ့သောရရှင်ကတော့အမြဲတမ်းအားပေးနေပါတယ်။နိုင်ငံရေးလှိလာတုံ့တက်သူတွေရဲ့အစီအစဉ်အများများထုတ်လွှင့်ပေးစေချင်ပါတယ်။ဟုတ်ကဲ့ပါ။အလင်းတင်တင်လို့ထုတ်လွှင့်ပေးနေပါတယ်နော်။ဖြိုးမင်းကိုကတော့ VOE ကသတင်းမီဒီယာတွေထဲမှာပြည်သူနဲ့တသားတည်းရှိနေပါတယ်။ခင်ယူပါဆိုတဲ့သောရရှင်ကလည်းထိမ့်သိမ်းထားသောခေါင်းဆောင်များနဲ့ကျောင်းသားကျောင်းသူယဟန်ပြည်သူပြည်သားများအမြဲဆုံးပြန်လွှတ်ပေးဖို့ကုလနဲ့ VOE ကသတင်းတင်ပြတာတွေထိရောက်စွာနဲ့အကူအညီပြုတော့သတင်းမှန်တွေနေ့စဉ်တင်ပြပေးပါတဲ့မိမိနိုင်ဆိုတဲ့သောရရှင်ကလည်းမြန်မာပြည်ကိုတနိုင်ငံတကာမှာဝိုင်းဝန်းပြီးတော့ကူညီပေးပါရင်မြန်မာပြည်သူတယောက်အနေနဲ့အနှုံးညွတ်တောင်းပန်အပ်ပါသည် VOE ကိုလည်းသတင်းမှန်တွေအတွက်အချိန်နဲ့တပြေးညီတည်ခွင့်ရလို့အထူးကျေးဇူးပါလို့ပြောလာပါတယ်ရှင်ဦးဆိုင်ကန်ထွန်းဆိုတဲ့သောရရှင်ကတော့မင်္ဂလာပါ VOE တကမ္ဘာလုံးအတွက်အေဂျင့်တာရတဲ့ညာလေးဖြစ်ပါစေတဲ့မင်္ဂလာရှိတဲ့ဆုတောင်းလေးရေးပို့လာပါတယ်ပါကြီးမျိုးဆိုတဲ့သောရရှင်ကတော့အခုတလောအစီအစဉ်တွေကိုရေဒီယိုကနေနားထောင်ရတာအဆင်မပြေဘူးလို့ပြောလာပါတယ်
။ရေဒီယိုလိုင်းတွေနဲ့နားထောင်ရတာအခုတလောတရက်နှစ်ရက်ရှိပါပြီ။နားထောင်ရတာအဆင်မပြေပါဘူး။လိုင်းပြတ်တောင်းနဲ့ဖြစ်နေပါတယ်။ဆက်မှုအင်ဂျင်နီယာကိုပြောပေးပါခင်ဗျာ
။ဟုတ်ကဲ့ပါပါကြီးမျိုးရေရေဒီယိုလိုင်းပြတ်တောင်းဖြစ်နေတယ်ဆိုတာယာဒီဥရုအဆင်မပြေလို့လားမသိ။ဒီလိုပါကျမတို့ရဲ့ရေဒီယိုထုတ်လွှင့်ချက်တွေက frequency လိုင်းတွေနဲ့ထုတ်လွှင့်တာဖြစ်ပါတယ်။ကျမတို့အမေရိကန်ပြည်အောင်စုအရှိချမ်းဝါရှင်တန်မြို့တော်ကထုတ်လွှင့်လိုက်တဲ့ရေဒီယိုလိုင်းတွေကဂျိုရုကနေတဆင်ကမ္ဘာအရှိချမ်းအရှိတောင်အာရှကိုရောက်ဖို့ဂျာကဂျိုရုတစ်ခုကနေဖမ်းယူပြီးတော့အဲကနေပြီးတော့ထပ်ဆင်ထုတ်လွှင့်ပြီးတော့အာရှကိုအရောက်ပို့တာပါဒီမှာပြောချင်တာကထုတ်လွှင့်မှုကတော့ကျမတို့တသမတ်တည်းပြုလုပ်နေကြပုံတိုင်းထုတ်လွှင့်နေကြအတိုင်းဖြစ်ပါတယ်ဒါပေမဲ့ရေဒီယိုလိုင်းတွေတစ်ခါကဖမ်းယူတဲ့အခါမှာယာဒီဥရုပါဝင်အကြောင်းအမျိုးမျိုးကြောင့်အထင်အငော်ရှိတတ်ပါတယ်လိုင်းပြောင်းချိန်ကြည့်တာမျိုးနဲ့ကြိုးစားကြည့်ပါအောင်နော်ပြန်ကောင်းသွားမှာပါလို့အစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ကျော်ဝေဖြိုးဆိုတဲ့သောရရှင်ကတော့စိတ်ဝင်စားမယ်ဆိုရင်ကျွန်တော်တို့အင်ဒိုနီးရှားမှာဒုက္ခရောက်နေတဲ့အကြောင်းပြောပြချင်ပါတယ်ခင်ဗျာဟုတ်ကဲ့ပါသောရရှင်နေအနေနဲ့ကိုတွင်းတကြုံနေရတဲ့အခက်အခဲတွေကိုရင်ဖွင့်စာရေးချင်ကြရဲဆိုရင်တော့ကျမတို့ကိုစာရေးသားပေးပို့နိုင်ပါတယ်ရှင်အတန်နဲ့လည်းပို့လို့ရပါတယ်စာရေးမယ်ဆိုရင်တော့ကျမတို့စီကိုဒီသောရရှင်ကလည်း Facebook ကနေစာရေးလာတာမလို့အခုရေးတဲ့နေရာ Messenger ကနေပြီးတော့ပဲစာရေးနိုင်ပါရဲ့နော်။ဒါမှမဟုတ် email နဲ့ပေးပို့မယ်ဆိုရင်လည်းကျမတို့ VOE မြန်မာဝိုင်း email လိပ်စာ bamis@voenews.com ကို email ရေးပို့နိုင်ပါတယ်။အတန်နဲ့အတန်ဖမ်းပြီးတော့ပို့မယ်ဆိုရင်လည်း email လိပ်စာပဲဖြစ်ဖြစ်ကျမတို့ရဲ့ Messenger ကိုပဲဖြစ်ဖြစ်နှစ်မျိုးစလုံးပေးပို့နိုင်ပါတယ်ရှင်။ဆက်သွယ်လာတဲ့အတွက်ကျေးဇူးတင်ပါတယ်။ရုတ်ထက်အောင်ဆိုတဲ့သောရရှင်ကတော့မြန်မာပြည်ကပေးစာများအစီအစဉ်မှာပါဝင်ခြင်းလို့ပါ VOE ရင်ဖွင့်ခြင်းတဲ့အကြောင်းလေးပြောပြရစီဆရာနာသိန်းနာလေးလားရှိပါပြီ CDM လုတ်တဲ့သူရောအရသာပြည်သူတွေပါစီးပွားရေးရောလူမှုရေးရောအဖက်ဖက်ကအဆင်မပြေကြပါဘူး VOE မြန်မာပြည်ကြီးအမြဲဆုံးငြိမ်းချမ်းခြင်းပါပြီဗျာကျွန်တော်ကတော့ဝက်လက်မြို့နယ်ကပါတဲ့သောရရှင်ရေးပို့လာပါတယ်ရှင်ဟုတ်ကဲ့အခုတလုံးလဲဒီဆရာနာစန့်ခြင်းရေးလေးလာကြော်ကြလာတဲ့အခါမှာအကျဲမဖက်နည်းနဲ့ဆေးရနာရှင်ကိုစန့်ကျင်တဲ့သူတွေကပြည်သူတွေရောအဖက်ဖက်ကနေပြီးတော့ကြက်တဲ့ဒုက္ခမျိုးစုံရင်ဆိုင်ရတဲ့စာတွေကိုမကြာခဏလက်ခံရရှိပါရနော် Now that Dora Shin Yi Liga Lady Lumi Managama sit Anna, then be my Joyan at Kakin and Batte Pio Laraba. General Pidri, name she a Jesubingo, but she may say a boam you Pembro Mayout Timau. Sends about boy in time to in look, Poma say a boam you Pembro Mayout Timaubia. Pidri a silo in your port chain demari, the Russian Yi Ligi Lamari. Pugo Yelan at the Russian Yi Sari de Ma. မနက်ခင်းမှာလက်ရှိကြုံတွေ့နေရတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးတော့ပြပွင့်ခြင်းမှာတွေ့ကြုံနေရတဲ့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေကိုရေးပြလာတဲ့စာရီကိုလည်းလက်ခံရရှိပါတယ်။အဲ့ဒီချက်ကစာရီကိုလည်းအပတ်စဉ်
NUG အစိုးရကရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်သုံးနှုန်းနေပြီဖြစ်ကြောင်းထည့်သွင်းကြေညာပေးတာကိုကျေးဇူးတင်ကြောင်းပြောကျင်လာပါထူးခြားတာတစ်ခုကိုလည်းသတိပြုမိပါသေးတယ်လူထုမိတ်ဆွေဆိုတဲ့စာသားကို ရိုဟင်ဂျာဟူသည့်အသုံးအနှုန်းကိုမြန်မာဘက်ကလက်ခံထားခြင်းမရှိပါဟုဒီကနေ့အထိထပ်ကထပ်ကထည့်သွင်းကြေညာနေသည်ကိုဝမ်းနည်းဝယ်အားကြားသိနေရပါတယ်ဒါနဲ့စကားမဆက်ကျွန်တော်ဟာရိုဟင်ဂျာညီအကိုတွေအတွက်တောင်းဆိုပေးပေမဲ့အစ္စလာမ်ဘာသာဝင်မဟုတ်တဲ့နိုင်ငံသားတယောက်ဖြစ်ပါတယ်လူကိုလူလိုလေးစားတတ်တဲ့စနစ်တစ်ခုကိုရဖို့အဆုံးသတ်တိုက်ပွဲကိုအောင်မြင်အောင်တိုက်နေပါတယ်ကျွန်တော်တ
မင်းသူဖြစ်ပါတယ်အစ္စလမ်ဘာသာဝင်မဟုတ်တဲ့နိုင်ငံသားတဦးဖြစ်ပေမဲ့ရိုဟင်ဂျာညီအစ်ကိုတွေအတွက်လူကိုလူလိုလေးစားတဲ့စနစ်တစ်ခုရဖို့လိုချင်သူပါဆိုပြီးတော့ဒီသောရရှင်ရေးလာပါတယ်ကျမတို့ VOA ကထုတ်လွှင့်ပေးတဲ့သတင်းတပုတ်ကိုနားဆင်ပြီးတော့အိတ်လို့တော်မရဖြစ်ရပါတယ်ဆိုပြီးရေးလာတဲ့သောရရှင်တယောက်ရဲ့ကိုပိုင်ထင်မြင်ယူဆချက်နိုင်ငံရေးအမြင်ကိုလည်းဆက်ပြီးတော့ဖော်ပြပေးကြပါမယ်။သောရရှင်ကိုကျော်ဖြစ်ပါတယ်
။ VOA မင်္ဂလာပါ။တရားဝန်ကြီးကိုတည်အောင်ရေးချင်တာပါ။အိတ်ကိုမရပါဘူးဗျာ။စဉ်းစားပြီးဒေါသထွက်လို့သူပြောတာကိုနားခတ်လို့ပါ။မြန်မာပြည်သူတွေစီဝါရေးနလန်ထူဖို့တဲ့မြန်မာပြည်သူတွေလူလာနေတာစီဝါရေးမဟုတ်ပါဘူး။အာနာရှင်နဲ့အာနာရှင်စနစ်ကိုမြန်မာပြည်သူလူထုတရလုံးအမြင့်ပြတ်ချင်မုန်းကျင်နေတာပါဝိုင်းရင်မင်းတိထားဖို့ကစီဝါရေးနလန်ထူစေချင်တာတရုတ်နဲ့စစ်ကောင်စီအကျိုးစီးပွားမို့လားဗါတဲ့အာဆီယံဘုံသဘောတူညီချက်ကုလစဉ်းစားပါတဲ့ပြည်သူတွေအာနာရှင်ရဲ့အကြံဖတ်မှုကြောင့်အတိတ်ဒုက္ခရောက်နေတာမကြည့်အာနာရှင်လိုချပြုမှုပြောဆိုပေးနေတဲ့အင်းကြီးချင်းကမှအင်းကြီးချင်းနဲ့လားဝင်ရောက်မဆွတ်ဖက်နဲ့လေပြည်သူအကျိုးမကြည့်တဲ့လူယုံမာလေးဝင်မဆွတ်ဖက်နဲ့လေစိတ်တူလေကွာစာကိုမစီတတ်တော့ပါဘူး
မြန်မာနိုင်ငံအတွက်ပြည်သူအကျိုးမကြီးပဲနဲ့လူယုံမာတွေဝင်ပြီးတော့ဆွတ်နေပါတယ်ဆိုပြီးတော့သောရရှင်ကိုကျော်သူ့ရဲ့ထင်မြင်ယူဆချက်ကိုရေးလာတာပါရှင်ဖွင့်လာတဲ့သောရရှင်နေထဲမှာဆိုတော့ကိုကျော်မြင့်သူက
VOA ခင်ဗျာငွေဆောင်မျိုးနဲ့အတွင်ကြေးရာတွေမှာအသေးစားချင်းဝင်များပြန်ပေးဆက်ဖို့အသင်းတောင်းခံနေပါတယ်အခြေအနေကဒီနှစ်ရောအရင်နှစ်ကိုဗစ်ကြောင့်ရောပြည်သူတွေအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရတာပါဒီလိုအခြေအနေမှာပတ်စံပြန်ဆက်ဖို့ဘလို့မှမဖြစ်နိုင်ပါဘူး
အခုလိုအချိန်နီးမှာပတ်စံဘလို့မှပြန်မဆက်နိုင်ပါဘူးဆိုတော့သောရရှင်ရေးလာတာဖြစ်ပါတယ်။ဟုတ်ပါတယ်။အခုလက်ရှိအာဏာသိမ်းယူထားတဲ့စစ်ကောင်စီကအရာရှိတွေပါဝင်လက်ရှိအုပ်ချုပ်နေသူတွေဘက်ကအခုလိုမျိုးငွေပြန်တောင်းနေတဲ့တဲ့တင်ကြားရပါတယ်နော်။အစိုးရအဖွဲ့အာဏာသိမ်းယူပြီးတော့နိုင်ငံမှာကမကမဖြစ်နေခြင်းမြို့ရွာအသီးသီးမှာဒီလိုအခက်အခဲတွေကြုံတွေ့နေရတာဖြစ်ပါတယ်။ဒါကိုအစိုးရကောင်တည့်ရဲ့ပြည်သားစွာဖြည့်ရှင်းပေးမယ့်အဖွဲ့အစည်းလိုအပ်တာလက်ရှိပြဿနာတွေကိုကြည့်ရင်သိနိုင်ပါတယ်နော်။သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရက်ချင်ပါတယ်ရှင်။တေးတောင်းလာတဲ့သောရရှင်တွေအတွက်မေတ္တာတည်းလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးအောင်မှာဖြစ်ပါတယ
်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မေတ္တာတည်းလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မို့ပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးတာနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်
Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်ဒေါရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်ခုတော့တင်းစစ်တဲ့ဒေါရရှင်နေကိုမြန်မာသတင်းလေးတစ်ပုဒ်နဲ့ဖျော်ဖြေပေးမှာဖြစ်ပါတယ်မျိုးကြော့မြိုင်တည်ဆူထားတဲ့မင်းနာရှိရင်လေးဆိုတဲ့တခြင်းလေးကိုတခြင်းကောင်းလေးတစ်ပုဒ်ဖြစ်ပြီးတော့နားမထောင်ရတာလဲတော်တော်ကြာသွားပြီမလို့ထုတ်လွှင့်ပေးကြပါတယ်မျိုးကြော့မြိုင်တည်ဆူထားတဲ့မင်းနာရှိရင်လေဆိုတဲ့တခြင်းကိုအားလုံးနှစ်ချိုက်ခံစားနိုင်ပါစေလို့မျှော်လင့်ပါတယ်ရှင်။နားဆင်ကြည့်ပါအောင်နော်
။ကိုရဲ့တွေရတဲ့မှာဒိန်တွေလိုမျောနေရင်နေတတိယမိနေနေစုံမဲနေရဲ့များစွာပြေဝနိုင်ဘောထွာဘာပေးတတ်သည်အမောကမဲလံတော်မှာရောင်စုံဒုက္ခမိုးရေရေဆူရွှဲပါစေအရှုံးမပေးဘူးမေအနိမေကိုဝါချေကိုဆိုပြေလောင်မီ
ဆိုထားတဲ့မင်းနာရှိရင်လေဆိုတဲ့တခြင်းကိုနားဆင်ပေးကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချံပေးစာတွေရင်ဖွင့်စာတွေနဲ့တေးတခြင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ပရင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
။ Show me be me Minashi me Chou main doi me shi Ba ya de Dejan
သတင်းတွေကြည့်ရှုနာဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးသတင်းတွေကသူတားဆိုတဲ့အစီအစဉ်ကိုကျွန်မညွန့်ညွန့်လင်းကတင်ဆက်ပေးထားပါတယ်။မြန်မာနိုင်ငံတဝမ်းမှာအကြမ်းဖက်လုပ်ရက်တွေပေါ်ပေါက်လာပြီးကြရှုံးတိုင်းပြည်အဆင့်ရောက်မသွားအောင်တားဆီးရေးမြန်မာစစ်ဖက်ခေါင်းဆောင်တွေအပေါ်နိုင်ငံတကာအသိုင်းအဝိုင်းကပို့ပြီးဖိအားပေးဖို့ The Elders ဆိုခေါ်တဲ့ကမ္ဘာအထင်ကြီးဝါရင့်ခေါင်းဆောင်ကြီးများအဖွဲ့ကတောင်းဆိုထားပါတယ်။အခုလိုတောင်းဆိုလိုက်တဲ့တဲ့ရင်တွေက The Elder ဆိုတာဘသူတွေနဲ့ဘယ်လိုဖွဲ့စည်းထားတဲ့အဖွဲ့အစည်းဖြစ်တယ်ဆိုတဲ့အကြောင်းဒီတစ်ပတ်တင်ပြပေးထားပါတယ်ရှင်
Elder elders, we are very supportive of your democratic transition.
The elders ဆိုတာကတော့နိုင်ငံတကာကနိုင်ငံခေါင်းဆောင်ဟောင်းကြီးတွေငြိမ်းချမ်းရေးအတွက်လှုပ်ရှားအကျိုးဆောင်နေကြတဲ့လူကြီးသူမတွေလူ့အခွင့်အရေးပညာရှင်ကြီးတွေစုပေါင်းဖွဲ့စည်းထားတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်ဒီအဖွဲ့အစည်းဖြစ်လာဖို့အတွက်အင်္ဂလန်နိုင်ငံကစေတနာဝန်ထမ်းစီးပွားရေးသမားကြီး Richard Branson လူအခွင့်အရေးလှုပ်ရှားသူဒီတပညာရှင် Peter Gabriel နဲ့တောင်အာဖရိကကလူထုခေါင်းဆောင်ငြိမ်းချမ်းရေး Nobel ဆုရှင် Nelson Mandela တို့စတင်ဆောင်ရွက်ခဲ့ကြပြီး2009ခုနှစ်ဇူလိုင်လ18ရက် Nelson Mandela ရဲ့89နှစ်ပြည့်မွေးနေ့မှာ The Elders အဖွဲ့ကြီးစတင်ဖွဲ့စည်းကြောင်းကြေညာခဲ့ကြတာပါလူခွင့်ရင်းနဲ့ငြိမ်းချမ်းရေးအတွက်ကဘာပေါ်ကလွတ်လပ်တဲ့ခေါင်းဆောင်ကြီးတွေအကြီးအကဲတွေအတူတကွပူးပေါင်းဆောင်ရွက်ကြဖို့ The Elders ကိုဖွဲ့စည်းခဲ့တာဖြစ်တယ်လို့ဆိုပါတယ်။ကဘာငြိမ်းချမ်းရေးနဲ့လူခွင့်ရင်းတွေအပြင်ယာတီဥဒုပြောင်းလဲလာတဲ့ကိစ္စတွေကဘာကယောဂါဆိုးကြီးတွေကိုကာကွယ်တိုက်ဖျက်ရေးကိစ္စတွေစီးရဲမွေးတည်မှုပပျောက်ရေးတွေအတွက်ကိုပါတိုက်တွန်းပါဝင်ဆောင်ရွက်နေတဲ့အဖွဲ့ကြီးဖြစ်ပါတယ်ကဘာပေါ်မှာလူတန်း 9,000 ဟာတရားမျှတတဲ့ဥပဒေအကာအကွယ်အောက်မှာမရှိဘဲဖြစ်နေရတယ်လို့လဲ The Elders အဖွဲ့ကြီးကဆိုပါတယ်။ဒါကြောင့်မို့ကမ္ဘာနေရာတော်တော်များများမှာဖြစ်နေတဲ့ပဋိပက္ခတွေတရားမျှတမှုရှိရှိဖြေရှင်းသွားနိုင်အောင်ကောင်းမွန်တဲ့ကျင့်ဝတ်နဲ့အုပ်ချုပ်သူတွေအစိုးရတွေရရှိလာအောင်ပြဿနာအရင်းအမြစ်တွေကိုရှာဖွေအခြေခံပြီးကမ္ဘာကောင်းဆောင်တွေလူမှုရေးနယ်ပယ်အသီးသီးကတာဝန်ရှိသူတွေနဲ့တိုက်တွန်းညှိနှိုင်းအကြံပေးဆောင်ရွက်တာတွေကို The Elders အဖွဲ့ကြီးကအလေးထားလှုပ်ဆောင်ကြပါတယ်။ The Elders အဖွဲ့ကြီးမှာလောလောဆယ်အသက်အရွယ်ကြီးရဲ့နဲ့တက်ကြီးအဖွဲ့ဝင်5ဦးအပါအဝင်အဖွဲ့ဝင်16ဦးရှိပါတယ်။ဒီအဖွဲ့ဝင်တွေထဲမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းဘန်ကီမွန်အပါအဝင်ငြိမ်းချမ်းရေးနိုဘယ်ဆုရှင်တွေဖြစ်ကြတဲ့အမေရိကန်သမ္မတဟောင်းဂျင်မီကာတာလူမှုရေးလုပ်ငန်းတွေကနေအနားယူသွားတဲ့ဖုန်းတော်ကြီးဒက်စမွန်တူတူ2018ခုနှစ်ကကွဲလွန်သွားခဲ့တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်တို့လိုထင်ရှားတဲ့ခေါင်းဆောင်ကြီးတွေလည်းပါဝင်ခဲ့ကြပါတယ်မြန်မာနိုင်ငံရဲ့လူထုခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်လည်း The Elders စတင်ဖွဲ့စည်းခြင်းကအဖွဲ့ဝင်တဦးအဖြစ်ပါရှိခဲ့ပါတယ်။ The Elders ဖွင့်ပွဲအခမ်းအနားပါဝင်ကျင်းပတဲ့အစည်းအဝေးတွေတိုင်းမှာအဲ့ဒီအချင်းကနေအိမ်အကျဉ်းချခံထားရတာကြောင့်အစည်းအဝေးတွေအခမ်းအနားတွေမတက်ရောက်နိုင်တဲ့ဒေါက်အောင်ဆန်းစုကြည်အတွက်ခုံနေရလွတ်တနေရကိုအမြဲထားပေးခဲ့ကြတာပါ2012ခုနှစ်မှာတော့ဒေါ်အောင်ဆန်းစုကြည်ဟာမြန်မာနိုင်ငံရဲ့ရွေးကောက်ပွဲဝင်ရောက်ခဲ့တဲ့အတွက် The Elders အဖွဲ့ဝင်တဦးဟာနိုင်ငံတစ်ခုခုမှာလက်ရှိတာဝန်ထမ်းဆောင်မှုမရှိစေရဆိုတဲ့သတ်မှတ်ချက်အရအဖွဲ့ဝင်အဖြစ်ကနေနှုတ်ထွက်ခဲ့ရပါတယ်ရှင်
။အခုကတော့သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကတက်လှည့်တင်ပြပေးမှာဖြစ်ပါတယ်ရှင
်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုရောအာဏာသိမ်းပြီးတဲ့နောက်စစ်ကောင်စီရဲ့လုံခြုံရေးတပ်ဖွဲ့တွေကအရသာပြည်သူတွေအပေါ်အကြမ်းဖက်မှုတွေကိုပါ G7 ဆက်မှုထိပ်သီး9နိုင်ငံခေါင်းဆောင်တွေကပြင်းပြင်းထန်ထန်ရှုတ်ချခဲ့ကြတယ်လို့ American သမ္မတအင်ဂျူကတင်းနှင်းကနေနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ် Britain နိုင်ငံအနောက်တောင်ပိုင်း Cornwall က Garbage ကမ်းခြေမှာဇွန်လ17ရက်ကနေ23ရက်နေ့အထိ3ရက်တာကျင်းပခဲ့တဲ့ထိပ်သီးအစည်းအဝေးကနေ G7 ခေါင်းဆောင်တွေသဘောတူညီမှုရခဲ့ကြတာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာနဲ့မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့အကြမ်းဖက်မှုတွေကိုအပြင်းထန်ဆုံးအသုံးအနှုံနဲ့ရှုတ်ချလိုက်ကြောင်း Garbage Bay ကြေညာစာတမ်းမှာဖော်ပြထားပါတယ်။ဒါအပြင်တရားလက်လွတ်ဖမ်းဆီးထားသူတွေကိုအ мян ပြန်ပြီးလွှတ်ပေးဖို့ပါတောင်းဆိုလိုက်ပြီးမြန်မာနိုင်ငံမှာတည်ငြိမ်မှုနဲ့ဒီမိုကရေစီရရှိရေးအတွက်ငြိမ်းချမ်းစွာဆောင်ရွက်မှုကိုထောက်ခံပံ့ပိုးပေးမှာဖြစ်ကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းမှုကိုဆန့်ကျင်နေသူတွေကိုစစ်တပ်ကအကြမ်းဖက်နှိမ်နှင်းမှုတွေအဆုံးသတ်ဖို့ဖျားချောင်းတွေကိုမတိုက်ခိုက်ဖို့နဲ့လူသားချင်းစာနာမှုအကူအညီပေးမှုကိုခွင့်ပြုဖို့မြန်မာခရိယံဖုန်းတော်ကြီးတွေကချိန်ညက်ချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။ COVID-19 အကူးဆက်ခံရသူ 14,500 ကျော်နေပြီလို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကတင်းနှင်းတွင်နေ့မှာသတင်းထုတ်ပြန်ပါတယ
်။သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်တင်ပြပေးခဲ့တာပါ။ VOA မြန်မာပိုင်းစီစဉ်ရဲ့တင်းနှင်းလာနေမနေ့ခင်းစီစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီည9နာရီကနေ10နာရီထိထုတ်လွှင့်မဲ့တင်းနှင်းလာနေညချမ်းVOA Radio Season ကိုတော့လိုင်းနိုမီတာ31 32 51တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOA ကိုအပိနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားပေါင်း မင်္ဂလာရှိတဲ့နေ့တနေ့ကိုပိုင်ဆိုင်နိုင်ကြပါစေရှင်ကျမသင်္ကေတထိုက်ပါThis program.